of America in Burmese.
မင်္ဂလာညချမ်းပါတော့ရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2019ခုနှစ်အောက်တိုဘာလ17ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တောက်ကြညအတွက်အစီအစဉ်မှုကကျမစုမမရှင်
ကျမကတော့ဆုမြတ်မမ2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုအီသီယိုးပီးယားဝန်ကြီးချုပ်အဘီအာဂမက်အလီရရှိသွားပါတယ်ဆာဒီအာရေဗျာကမ်းလွန်ပင်လယ်နီထဲမှာအီရန်ရေနံပြင်သင်္ဘောတစ်စီးမစ်ဆိုင်းသုံးနှစ်ခုထိမှန်ခဲ့တယ်လို့အီရန်တာဝန်ရှိသူတွေကပြောကြားခဲ့ပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်တောက်ကြညအတွက်ထိတ်တန့်ရောက်သတင်းတော်တွေမှာတော့ရှမ်းပြည်နယ်မြောက်ပိုင်းသိန်းနီမြို့နယ်ထဲမှာတော့ဒီကနေ့မနက်အစောပိုင်းတုန်းကလက်လက်ကြီးကြီးကြားရောက်ပေါက်ကွဲခဲ့လို့ထိခိုက်ဒဏ်ရာရသူတွေရှိခဲ့ပြီးဒေသခံပြည်သူတွေအထိတ်အလန့်ဖြစ်နေကြရပါတယ
်ရက်ကကဒီမြေမြောက်တော့ဒီဖြစ်ပြီးတာပေါ့အဆပေါ့နော်ဘုံသားမှန်သွားတယ်ဟုတ်တော့လာရှုပ်ဖို့လိုက်ပါ
သိန်းနီမျိုးကန်တူပြောပြပေးသွားတာပါနောက်ပိုင်းမှာအပြည့်စုံတာဆင်ရပါမယ်နောက်မြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအဖွဲ့တို့ကြားတိုက်ပွဲဖြစ်နေတဲ့ချင်းပြည်နယ်ပလောဝမြို့ထဲမှာတော့ဒီတလအတွင်းမှာပဲရွာသား5ဦးပျောက်ဆုံးပြီးတော့ပျောက်နေသူကစုစုပေါင်း15ဦးထိရှိလာနေပါပြီသူတို့ရဲ့သတင်းကတော့ဘာအစားအနာမှမကြားရသေးပါဘူးဒီလိုသတင်းနေနဲ့အတူဒီရခိုင်ဘက်မှာတော့ဒုက္ခသည်တွေကနေရက်ကိုပြန်ဖို့အရေးမှာတော့အစိုးရတာဝန်ရှိတဲ့သူတွေဘက်ကတာဝန်ခံနိုင်တာမရှိသေးပါဘူးဒီသတင်းနေနဲ့အတူအမေရိကန်သမ္မတကိုအရေးယူဖို့အောက်လွှတ်တော်ဒီမိုကရက်တွေနဲ့သမ္မတတို့ကြားမှာအငင်းပွားမှုတွေအခြေတင်ဖြစ်နေကြပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့တောက်ကြညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုအီသီယိုးပီးယားဝန်ကြီးချုပ်အဘီအာဂမက်အလီကရရှိသွားပါတယ်အိမ်ကြီးချင်းအဲရီထရီးယားနိုင်ငံငြိမ်းချမ်းရေးအတွက်သူ့ရဲ့အားထုတ်မှုတွေကြောင့်သူ့ကိုရွေးချယ်လိုက်တာလို့နော်ဝေဂျင်နိုဘယ်ကော်မတီဥက္ကဋ္ဌကအခုလိုကြေညာခဲ့ပါတယ
် The Nobel Peace Prize for 2019 to Ethiopian Prime Minister Abiy Ahmed Ali for his efforts to achieve
Ethiopia ဝန်ကြီးချုပ် Abiy Ahmed Ali ရဲ့ငြိမ်းချမ်းရေးအောင်မြင်အောင်အားထုတ်မှုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေကြောင့်2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုပေးဖို့ဆုံးဖြတ်ခဲ့တာလို့ကြေညာသွားတာဖြစ်ပါတယ်အထူးသဖြင့်အိမ်နီးချင်းအရီထရီးယားနိုင်ငံနဲ့ဖြစ်ခဲ့တဲ့နယ်စပ်ပဋိပက္ခကို2018ခုနှစ်တုန်းကသူဝန်ကြီးချုပ်ရာထူးရခဲ့ပြီးလပိုင်းအတွင်းမှာပဲပြေလည်အောင်ဖြည့်ရှင်းခဲ့ပြီးငြိမ်းချမ်းရေးသဘောတူညီမှုယူနိုင်ခဲ့တဲ့အတွက်ဖြစ်တယ်လို့ပြောကြားပါတယ်။သူ့ကိုရွေးချယ်တဲ့အပေါ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကြိုဆိုခဲ့ပြီးအာဖရိကတိုက်တလွာမျှော်လင့်ချက်တွေပို့ပြီးခိုင်မာလာတဲ့အကြောင်းရင်းတစ်ခုကဝင်ကြီးချုပ်အာဂမက်အလီကြောင့်ဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။သူဝင်ကြီးချုပ်ဖြစ်လာပြီးရက်တရာအတွင်းမှာနိုင်ငံထဲမှာထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေတွေကိုရုပ်သိမ်းခဲ့တယ်။နိုင်ငံရေးအချင်းသားတွေကိုလွန်ကျင်းချလာခွင့်ပေးခဲ့တယ်သတင်းမီဒီယာတွေပေါ်ဆန်ဆာဖြတ်တောက်မှုကိုရပ်ဆိုင်းခဲ့တယ်။မတရားအတင်းသတ်မှတ်ခံရတဲ့အတိုက်အခံအဖွဲ့တွေတရားဝင်အောင်လုပ်ပေးခဲ့တယ်။အာဂရိလိုက်စားမှုနဲ့မတင်ကားတဲ့စစ်ဖက်အရက်ဖက်ခေါင်းဆောင်တွေကိုယာရုကနေဖယ်ရှားခဲ့တယ်။အီသီယိုးပီးယားနိုင်ငံရဲ့နိုင်ငံရေးနဲ့လူမှုအတိုင်းဝိုင်းထဲမှာအမျိုးသမီးတွေရဲ့ဩဇာတိတိတသာလွှမ်းမိုးနိုင်အောင်လုပ်ပေးခဲ့တယ်လို့လည်းဝန်ကြီးချုပ်အာဂမက်အလီရဲ့ဆောင်ရွက်မှုတွေကိုစုကြေညာစင်မှာပြောကြားသွားခဲ့ပါတယ်။အာဖရိကတိုက်အခြေအနေအရှင်းပြောင်းဒေသတွေကငြိမ်းချမ်းရေးနဲ့ပြည်လဲတည်မြဲရေးဆောင်ရွက်မှုတွေမှာသူရဲ့ပါဝင်ဆောင်ရွက်မှုတွေကိုအတိအမှတ်ပြုတယ်လို့လည်း Nobel ဆုရွေးချယ်ရေးကော်မတီကပြောပါတယ်။ Nobel ငြိမ်းချမ်းရေးဆုပေးပွဲအခမ်းအနားကိုဒီဇင်ဘာလ10ရက်ကျရင်နော်ဝေးနိုင်ငံ Oslo မြို့တော်မှာပြုလုပ်မှာဖြစ်ပါတယ်။ Nobel ငြိမ်းချမ်းရေးဆုအတွက်ဒေါ်လာ6သိန်းလောက်နဲ့ညီမျှတဲ့ဆုချင်းငွေကိုဆုရှင် Ethiopia ဝန်ကြီးချုပ်ရရှိမှာဖြစ်ပါတယ်ရှင်
။တူရကီနိုင်ငံအနေနဲ့ဆီးရီးယားနိုင်ငံရှေ့မြောက်ဘက်မှာထိုးစစ်ဆင်နေတာတွေကိုထိန်းသိမ်းသိမ်းသိမ်းလှုပ်ဆောင်ဖို့ NATO မြောက် Atlantic စစ်ဆေးချုပ်အဖွဲ့ကတိုက်တွန်းလိုက်ပါတယ်။ဆီးရီးယားကကတိုက်ခိုက်ရေးသမားတွေနဲ့ပတ်သက်ပြီးတူရကီနိုင်ငံရဲ့လုံခြုံရေးအစိုးရမှုကိုသူ့အနေနဲ့လက်ခံကြောင်းဒါပေမဲ့တူရကီရဲ့ထုတ်စစ်တွေက IS Islamic စွန့်ရောက်အဖွဲ့ပေါ်မှာဆီးရီးယားအောင်မြင်မှုရထားတာကိုထိခိုက်လာနိုင်တယ်လို့ NATO အဖွဲ့ရဲ့အတွင်းမှုချုပ် Jens Stoltenberg ကသတိပေးလိုက်ပါတယ်တူရကီနိုင်ငံသားဝန်ကြီး Mevlut Cavusoglu နဲ့ Istanbul မြို့မှာတွေ့ဆုံပြီးတဲ့နောက်ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသူကအဲ့လိုပြောကြားခဲ့တာပါတူရကီနိုင်ငံရဲ့ဆိုင်နေရတဲ့ချင်းချောက်မှုတွေနဲ့ပတ်သက်ပြီးတော့တူရကီအနေနဲ့နေတိုးမဟာမိတ်အဖွဲ့စီကနေတွေးစီညီညွတ်မှုရဖို့မျှော်လင့်တယ်လို့လည်းတူရကီနိုင်ငံသားရဲ့ဝန်ကြီးဘက်ကပြောပါတယ် တူရကီကဆီးရီးယားနိုင်ငံတွေမှာထိုးစစ်ဆင်မှုတွေလုပ်နေတာ၃ရက်ကြာရှိသွားခဲ့ပြီဖြစ်ပြီးတော့အဲ့ဒီစစ်ဆင်ရေးတွေအတွင်းမှာတူရကီစစ်တပ်ဘက်ကတယောက်တည်းဆုံးပြီးတော့၃ယောက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်ခဲ့တယ်မရှိခဲ့ပါဘူး။ဒါပြင်ရသားတည်းဆုံးမှုတွေလည်းရှိနေပေမဲ့ဘလောက်ထိထိခိုက်တည်းဆုံးမှုရှိတယ်ဆိုတာကတော့အတည်ပြုလို့မရသေးပဲဖြစ်နေပါတယ်။လူ6,400လောက်အိုးရင်စုခွာထွက်ပြေးနေကြပြီ။တိတ်မကြခင်မှာတိတ်နဲ့ချီပြီးတော့အိုးမဲ့အိမ်မဲ့ဖြစ်လာနိုင်ခြင်းရှိတယ်လို့အပြည်ပြည်ဆိုင်ရာကယ်ဆယ်ရေးကော်မတီ IRC ကပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရေးပေါ်စီဝေးတရက်ခုမနေ့ကြာသပတေးနေ့ကခေါ်ယူခဲ့ပြီးတော့ဟိုနိုင်ငံတချို့ကတူရကီရဲ့စစ်စင်ရေးတွေရပ်ကြဖို့တောင်းဆိုခဲ့ကြပြီးတော့အတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းစီးရီးယားရေးကိုစီးရီးနီးနဲ့အပြေရှာနိုင်လိမ့်မယ်လို့မယုံကြည်ကြောင်းပြောကြခဲ့ပါတယ်ခင်ဗျာ
။ဆာဒီအာရေဗျကမ်းလွန်ပင်လယ်နီးထဲမှာအီရန်ရေနံတင်တင်မောတစီမစ်ဆိုင်းသုံးနှစ်ခုထိမှန်ခဲ့တယ်လို့အီရန်တာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။ဒုံးကျည်ထိမှန်ပောက်ကွဲမှုကြောင့်ရေနံတင်တင်မောရဲ့စတိုကန်နှစ်ခုပျက်စီးသွားခဲ့ပြီးရေနံတွေပင်လယ်နီးထဲကိုရိုးစိမ့်ထွက်ခဲ့တယ်လို့အီရန်အစိုးရပိုင်ရုပ်သံ IRN သတင်းကထုတ်ပြန်ပါတယ်။ရင်းနှံရိုးစိမ့်မှုကိုနောက်ပိုင်းမှာရပ်အောင်လုပ်နိုင်ခဲ့တယ်လို့လည်းဆိုပါရယ်။ဒုံးကျည်နဲ့ပြစ်ခတ်ခဲ့ရတဲ့တင်မောဟာစာဘီတီဖြစ်တယ်လို့ National Iranian Tanker Company ရဲ့အပြောကိုကိုးကားပြီးတော့သတင်းမှဖော်ပြပါရယ်။အီရန်နဲ့ဆာဒီအာရေဗျကြားတင်မာမှုမြန်မာနေချိန်မှာဆာဒီရဲ့ဂျက်ဒါစိတ်ကမ်းမြို့ကမ်းလွန်နားမှာအီရန်ရင်းနှံတင်တင်မောဒုံးနဲ့တိုက်ခိုက်ခံရတယ်လို့အီရန်ဘက်ကပြောတာပါ။ဒီတိုက်ခိုက်မှုဟာဘယ်သူလက်ချက်လဲဆိုတာမသိရသေးတယ်လို့ဆာဒီအာရေဗျဘက်ကလည်းတစုံတရာပြောချင်းမရှိသေးပါဘူး။ပြီးခဲ့တဲ့လတုန်းကဆာဒီအာရေဗျနိုင်ငံကအဓိကရေနံချက်ဆက်ယုံကြီးတစ်ခုအပေါ်အဝေးထိန်ဒရုန်းယာဉ်တွေပယ်ထိန်ဒုံးတွေနဲ့တိုက်ခိုက်ခံခဲ့ရပါတယ်။ဒါဟာအီရန်ရဲ့လက်ချက်ဖြစ်တယ်လို့ဆာဒီကပြောပါတယ်။အီရန်ဘက်ကတော့ဒီတိုက်ခိုက်မှုကသူတို့နဲ့မပတ်သက်ဘူးလို့ညင်ဆန်ခဲ့ပါတယ်။အီရန်ရေနံတင်တင်မောတိုက်ခိုက်ခံရတဲ့ဆိုတဲ့သတင်းကြောင့်ရေနံစည်းတွေဒီကနေ့200ခန့်နှုန်းလောက်မြင့်တက်သွားခဲ့ပါတယ်။
ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သမ္မတဟောင်းမာရီယိုဗလိုဗစ်ရှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူနိုင်ရေးဦးဆောင်ဆုံးစမ်းစစ်ဆေးနေတဲ့အောက်လွတ်တော်ကော်မတီမှာမကြခင်ထွက်ဆိုသွားမှာဖြစ်ပါတယ်။သူမဟာအခုဆိုရင်အမေရိကန်ကွန်ဂရက်လွတ်တော်ကိုရောက်ရှိနေပြီလည်းဖြစ်ပါတယ်။အောက်လွတ်တော်ကော်မတီရဲ့ဒီဆုံးစမ်းစစ်ဆေးမှုဟာဖွဲ့စည်းအုပ်ချုပ်ပုံနဲ့ကိုက်ညီမှုမရှိဘူးလို့ပြောနေတဲ့သမ္မတအင်ဂျီတော်ကတော့ပူးပေါင်းလှုပ်ဆောင်မှုညှင်းဆန်နေပါတယ်။ယောဘာဆိုင်ရာအမေရိကန်သံတမန်ကြီး Gordon Sondland ကိုလွတ်တော်ရှေ့မှောက်စစ်ဆေးမိမျက်နှာကိုလက်မခံဖို့အမေရိကန်နိုင်ငံသားကြီးဌာနကအစိုးရမှညွှန်ကြားခဲ့ပါတယ်။သမ္မတ Trump ကိုရာဆွဲဆိုရေးစုံစမ်းစစ်ဆေးမှုတွေဖြစ်လာသေးတဲ့ဇူလိုင်လ25ရက်နေ့က Ukraine သမ္မတ Volodymyr Zelensky နဲ့ telephone ဆက်သွယ်ပြောဆိုချက်တွေဟာသဘောရိုးတက်တက်နဲ့ပြောခဲ့တာဆိုပြီးတော့သမ္မတ Trump ဘက်ကတော့ဇက်တိုက်ပြောနေပါတယ်။2020အမေရိကန်သမ္မတရွေးကောက်ပွဲဝင်မဲ့သူတွေထဲမှာရှေ့ကနေပြေးနေတဲ့ဒုသမ္မတဟောင်း Joe Biden နဲ့သူ့ရဲ့သားဖြစ်တဲ့ Hunter တို့ကိုစုံစမ်းစစ်ဆေးပေးဖို့အဲ့ဒီ telephone ပြောဆိုမှုအတွက်မှာသမ္မတ Trump ကသူ့ကိုအကြက်ကင်ခဲ့တာမရှိဘူးလို့လည်း Ukraine သမ္မတ Zelensky ကပြောပါတယ်။ Joe Biden တို့သားဖအမှားယွင်းလုပ်ခဲ့တယ်ဆိုတဲ့ဘလို့သက်တည်ထောက်ထားမျိုးမှလည်းမရှိပါဘူးခင်ဗျာ
VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ525 kHz 11965 532 kHz 9300952 kHz 581တို့ဖြင့်စနေတနင်္ဂနွေမှာလိုင်းနိုင်မီတာ190 kHz 1595လို့ပြောထုတ်လွှင့်ပေးပါတယ်ရှင
်။သောချာနေညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဂျပန်နိုင်ငံကိုဥတီတိုက်နေတဲ့အင်အားပြင်းတိုက်ဖုန်းမုန်တိုင်းကြီးကြောင့်တိုကျိုမြို့တော်တဝိုက်အခုစနေတနင်္ဂနွေရုပ်ပိတ်ရက်အတွင်းမှာမိုးရေနှစ်ပေလောက်အထိကျွာနိုင်ပြီးတော့ထိခိုက်ပျက်စီးနိုင်တဲ့အထိလေပြင်းတိုက်ခတ်နိုင်တာကြောင့်လိုအပ်တဲ့အစားအသောက်တွေကိုတိုးလောင်ထားကြဖို့နဲ့တိတ်အန္တရာယ်မများခင်မှာဘေးကင်းရာပြောင်းရွှေ့ကြဖို့အစိုးရကဒီကနေ့တိုက်တွန်းခဲ့ပါတယ်။အရှိတ်ကန်ယိုရန်ဘက်ကိုအင်အားပြင်းဟာဂျီဘစ်မုန်တိုင်းကြီးစနေနေ့မှာဂျပန်ကိုဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်။မုန်တိုင်းလန်းတင့်နေတဲ့နေရာတွေမှာနေထိုင်သူတွေအနေနဲ့တိတ်နောက်မကြခင်ဘေးလွတ်ရာပြောင်းရွှေ့ကြဖို့အတွက်ဂျပန်မိုးလေဝသဌာနအကြီးအကဲယာဆူရှိကာဂျီဟာရာကသတင်းစာရှင်းလင်းပွဲမှာတိုက်တွန်းခဲ့ပါတယ်။1958ခုနှစ်တုန်းကလူပေါင်း1200ကျော်တေဆုံးခဲ့ပြီးတော့အင်ဂျင်5သိန်းလောက်ရေလွှမ်းစေခဲ့တဲ့မုန်တိုင်းပြင်းအားနဲ့အခုဟာဂီဘစ်မုန်တိုင်းပြင်းအားဆင်တူတယ်လို့လည်းကာဂျီဟာရာကပြောကြားခဲ့ပါတယ်။စနေနေ့မှကျင်းပဖို့ရှိတဲ့ရက်ဘီကမ္ဘာဖလားပွဲစဉ်တစ်ခုကိုဖျက်သိမ်းထားတယ်လို့လေရင်နဲ့မိရထားခီးစဉ်တွေကိုလည်းစနေနေ့မှရန်နာထားမှဖြစ်ပါတယ်။ဘေးဒဏ်စီမံခန့်ခွဲရေးအတွက်ဝန်ကြီးချုပ်ရှင်ဆိုအာဘေးရဲ့ကက်ဘိနက်ဝန်ကြီးအဖွဲ့ကလည်းစီဝေးတိုင်ပင်ပြီးမုန်တိုင်းတုံ့ပြန်ရေးအတွက်ပြင်ဆင်နေကြပါတယ်။ဆေးရုံတွေနဲ့တခြားအများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာမီးပြတ်သွားရင်အရေးပေါ်မီးပင်းနိုင်မှုအတွက်မီးစက်တွေပြင်ဆင်ထားကြဖို့အတွက်စီပွားရေးဝန်ကြီးကလည်းတိုက်တွန်းထားပါတယ်။ Pacific သဘောတရားဘက်ကနေဂျပန်ကိုဦးတည်နေတဲ့ Hagibis မုန်တိုင်းကြီးဟာဒီကနေ့မနေ့တိုင်းတာချက်အရလေတိုက်နှုန်းတစ်နာရီကိုမိုင်120၊လေပြင်းတိုက်နှုန်းတစ်နာရီ156မိုင်ရှိပါတယ်။စနေနေ့ဂျပန်ကိုဝင်ချိန်မှာတော့အားနည်းနည်းလျော့သွားမယ်လို့ခန့်မှန်းထားပါတယ်ရှင်။
။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားအနေဆုံးခုံသွဲသဘောတူညီမှုတစ်စိတ်တစ်ပိုင်းရဖို့မျှော်မှန်းချက်တွေရှိနေချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်ဒုဝန်ကြီးချုပ်ယူဟေးတို့သမ္မတအင်ဂျီနော်ဘာဒီကနေ့တွေ့ဆုံမှာဖြစ်ပါတယ်။အမေရိကန်ကုန်သွယ်ရေးခိုးလဲရောဘတ်လိုက်တစ်စံနဲ့ဒုဝန်ကြီးချုပ်လူဟေးတို့ရဲ့ခြားသောရင်းနှီးကချင်းပါခဲ့တဲ့ကုန်သွယ်ရေးညှိနှိုင်းဆွေးနွေးမှုတွေမှာအလွန်ကောင်းမွန်တဲ့အပေးယူညှိနှိုင်းမှုတွေရခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ်။ဒီတွေ့ဆုံဆွေးနွေးမှုဟာဇူလိုင်လနောက်ပိုင်းပထမဆုံးချင်းပါတဲ့ဆင်းမြင်ရာရှိတဲ့ကုန်သွယ်ရေးဆွေးနွေးပွဲလည်းဖြစ်ပါတယ်။ဆွေးနွေးပွဲပြီးသတင်းတော်တွေရဲ့မေးမြန်းချက်ကိုတော့ဒုဝန်ကြီးချုပ်လူဟေးကဘယ်လိုမှမှတ်ချက်ပေးမသွားခဲ့ပါဘူး။ဒါပေမဲ့လည်းတရုတ်အစိုးရပိုင်းစင်ဟာသတင်းအေဂျင်စီကတော့တာရုန်ညီမြမှုရှိတဲ့ကုန်သွယ်ရေးဈေးကွက်ခွင့်လန်းနေတဲ့ယင်းနှီးမြုံနယ်သူတွေကိုကာကွယ်ပေးဆိုင်ရာကိစ္စရပ်တွေမှာအမေရိကန်နဲ့ပူးပေါင်းဆောင်ရွက်ဖို့ကုန်သွယ်ရေးဆွေးနွေးပွဲတွေကိုတရုတ်နိုင်ငံကသဘောယူနဲ့လာရောက်ခဲ့တာဖြစ်ကြောင်းဒုဝန်ကြီးချုပ်ရဲ့ပြောဆိုချက်ကိုကိုးကားဖော်ပြခဲ့ပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံတမင်နာဒုပြည်နယ်တွေကမမရာပူရမ်မြို့မှာဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တရုတ်သမ္မတရှီဂျင်ပင်တို့ဒီကနေ့အလွတ်တဘောတွေ့ဆုံဆွေးနွေးခဲ့ပါတယ်။မနေ့ဖြန်မှာလည်းခေါင်းဆောင်တစ်ယောက်ဆက်ပြီးတော့ဆွေးနွေးကြမှာပါ။အိန္ဒိယကကက်ရှမီးယားဒေသကိုကိုယ်ပိုင်အုပ်ချုပ်ခွင့်ပေးထားတာရုတ်သိမ်းခဲ့တဲ့အပေါ်တရုတ်အစိုးရကပါကစ္စတန်ဘက်ကလိုက်ပြီးတော့အိန္ဒိယကိုဝေဖန်ခဲ့လို့နှစ်နိုင်ငံကြားတင်းမာနေချိန်မှာခုလိုတွေ့ဆုံဆွေးနွေးနေတာဖြစ်ပါတယ်။2018ဧပြီလတုန်းကတရုတ်နိုင်ငံဟူဟန်မြို့မှာကောင်းဆောင်တစ်ယောက်တွေ့ဆုံဆွေးနွေးခဲ့ပြီးကတည်းကပထမဆုံးမျက်နှာချင်းဆိုင်ဆွေးနွေးကြတဲ့ဆွေးနွေးပွဲလည်းဖြစ်ပါတယ်။ဒေတာရင်းနဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုဆွေးနွေးကြမှာဖြစ်တယ်လို့အိန္ဒိယနိုင်ငံရဲ့ဝန်ကြီးကဌာနကပြောကြားထားပါတယ်။တခြားတောင်အာရှနိုင်ငံတွေဖြစ်တဲ့သီရိလင်္ကာ၊နီပေါ်၊ဘင်္ဂလားဒေ့ရှ်နဲ့မော်လ်ဒီဗ်နိုင်ငံတို့နဲ့တရုတ်နိုင်ငံကမဟာဗျူဟာအရရောစီးပွားရေးအရပါဆက်ဆံရေးခိုင်မာအောင်တည်ဆောက်နေတာကိုအိန္ဒိယနိုင်ငံကစိုးရိမ်နေတာဖြစ်တယ်လို့လေ့လာသူတွေကပြောပါတယ်ရှင
်တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တဲရောက်သတင်းလွှာလေးနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းသိန်းနီမြို့နယ်ကိုတော့ဒီကနေ့မနက်အစောပိုင်းတုန်းကလက်နက်ကြီးကြီးတွေကြရောက်ပောက်ကွဲခဲ့တာကြောင့်လူ၂ယောက်ထိခိုက်ခဲ့တယ်လို့ဒေသခံပြည်သူတွေလည်းအထိတ်တလန့်ဖြစ်ခဲ့ကြရပါတယ်။တချိန်တည်းမှာပဲကုတ်ခိုင်မြို့နယ်ထဲမှာလည်းအစိုးရတပ်နဲ့ TLL တအောင်းပလောင်တပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကစစ်ရေးအခြေအနေတွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ဒီလား9ရက်နေ့မနေ့ပိုင်းကသိန်းနီမြို့လယ်မှာအစိုးရတပ်ကို GNL အဖွဲ့ကတိုက်ခိုက်ပြီးတဲ့နောက်မြို့ကံပြည်သူတွေဟာတရီးနဲ့နေထိုင်နေကြရမှာဒီကနေ့မနေ့မှလည်းလက်နက်ကြီးကြီးတလုံးကြောက်ပေါက်ခွဲခဲ့တာဖြစ်ပါတယ်ဒီကနေ့အခင်းဖြစ်ပေါ်တဲ့အခြေအနေကိုသိန်းနီမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်စိုင်းဦးခန့်ကအခုလိုပြောပါတယ
်မနေ့ကတော့မနေ့ဖြစ်တာရှိတာပေါ့နော်တမနေ့တောင်ရှိပါဘူးခဏလေးပါတိုင်းမဲ့ဟိုပါပေါ့အဲဒီရက်ကကလူငယ်မြောက်တော့ကြည့်ဖြစ်ရတာပေါ့အဆပေါ့နော်ဘုံစားမှန်သွားတယ်ဟိုကျွန်တော်ကြီးကျော်ရက်ကပါရက်ကတုံးကြီးကျော်လူစုလူငယ်မြောက်ပေါ့အော်လာရှုပ်ထုတ်လိုက်ပါသူကတကောင်ကြီးကိုရှက်မှန်တယ်နောက်တရားကတရားကြတော့ခြေောက်မှန်သွားတယ်ခြေောက်ကတော့အဆအနေနဲ့အတွင်းထဲရောက်လို့လာရှုပ်ပို့ရတာပါတိတ်ဆွေးင်ဆံမရှိပါဘူး
ဒီလိုပြစ်ခတ်တန်ကြားပြီးတဲ့နောက်လက်နက်ကိုင်အဖွဲ့တွေမြူတဲ့ဝင်တယ်ဆိုတဲ့ကောလာဟလကြောင့်ငားရတဲ့ချိန်ဖွင့်တဲ့ဈေးနေမှာလဲအထိတ်တလန့်ဖြစ်ခဲ့ကြောင်းဆက်ပြောပါတယ
်ဒီနေ့မနေ့ကတော့အဲ့လိုပေါ့ဈေးထဲမှာတော့ရေရွတဲ့တာပေါ့ထင်ထင်မှားပေါ့လေအဲ့လိုမတင်ကြဘူးပါညာဆိုတော့နည်းနည်းလေးရေရွတဲ့ပဲဖြစ်သွားတယ်အဲ့ဒါကြောင့်ဈေးတွေလည်းပုံဈေးတွေတိမ့်ကုန်တာပေါ့ဒါနဲ့ခဏပါပဲဒီပေါင်းကြည့်ရတယ်လည်းဈေးဝယ်လာတယ်ဒီနေ့ခိုင်ရတဲ့အတွက်ကိုလည်းပဲအလူတမ်းတွေဆွဲဝယ်ရမယ်ဆိုတော့တစ်ခါပြန်ခင်းပါလေပြန်ခင်းတော့လေလန့်ဖြန့်နေကြတာပေါ့လေဆိုရင်ကြီးတော့မှစိတ်ခက်မှတော့မပြောဘူးပေါ့ဝယ်တာဝယ်ရတယ်ညံ့ညံ့ဝယ်ညံ့ညံ့ပြန်ပေါ့အဲအလူနေသားလေးတော့ရှိပါလေ
တိန်ဒီမျိုးပေါ်မှာတော့ကမ်ရော်ကဗျူဟာမှုကိုယ်တိုင်ကုတ်ခဲ့ပြီးလုံချုံရင်းအပြည့်ယူစားကြောင်းလည်းပြောပါလေဒီကနေ့မနေ့ကုတ်ခိုင်မျိုးနယ်အတွင်းမှာလဲနိုင်ဝဲကြော်ကြတိုက်ပွဲဖြစ်ပွားခဲ့ကြောင်း TNLA ရဲ့ပြောရေးဆိုခွင့်ရှိသူဘုံဘူးတိုက်ကြော်ကပြောပါတယ်
ဒီမနေ့ခုနိုင်လောက်ကလည်းနော်အာဒီကုခိုင်မျိုးနယ်ကျန်အနမ်ကွေခေနာတောင်ကျဘုံမှာဒီလိုအာတမငါစခချီရမြာကိုဒီတပ်ကလာတီတော့တပ်ပေါ်ဆက်ဖြစ်တယ်နိုင်ဝကျော်နော်အာဒီခိုင်မှုကတော့ဒီမစတဲ့ရတဲ့ပြရပါမမရှိအဒီနောက်ပိုင်းတော့ဒီစိတ်ကနေမစတဲ့လို့မြင်တယ်
ဒီနေ့မနေ့ဖြစ်ပေါ်တဲ့ကြိုက်ပွဲဟာပြည်တော်စုလမ်းမကြီးနဲ့၄မိုင်လောက်အကွာမှာဖြစ်တယ်လို့သိရကြောင်းကုတ်ခိုင်မြို့နယ်အုတ်ချိုရီယုံကတာဝန်ရှိသူတဦးကပြောပါတယ်
။လမ်းနဲ့တော့နည်းနည်းဝေးတယ်လို့တော့ပြောတယ်။အဲ့မှာ7မိနစ်7မိနစ်လောက်နည်းနည်းစနက်ကန်နေကြားတယ်လို့ပဲသိရတယ်။ဟိုဘာဒီဘာဒီဖြစ်လဲဆိုတာတော့မသိရဘူး။လမ်းနဲ့တော့3-5မိုင်လောက်ဝေးတယ်။5-6မိုင်လောက်ဝေးတဲ့နေရာမှာ
แต่ไม่ได้หรอกนี่เนี่ยพี่จะขัดใจอะไรหรือว่าไม่รู้ว่าพี่อะไรแต่เนี่ยอะไรที่จะมาเลยป้าแต่ว่าไม่เจ้าในกินเส้นในหลอมมาหมูเส้นมิวเนี่ยเส้นหลังยาวอันนี้เนี่ยในกินในหน้าอีจอมมาก็ขายมิวเนี่ยด้วยมาแต่ไปทำมันเพี้ยเจ้าที่อันอะไรบ้างก็เปรียบสูบไปไหมที่จะอดีตพี่จะโดนไม่อาจได้บ่าวู กูยังนี่มันก็เต็มที่มีอุดมเพียบวันเดียวไปมาหรอกจำรอก็ยาชีสติในอุดมเนี่ยจะส่งเกิดเลยจะตักคนเดียวที่ใกล้ใจยากเก็บบาร์เลยฉันพี่เนี่ยมีอุปนิสัยมาปีกันเนี่ยนี่กงไปงานสัตย์เดียบีจำรอก็พี่ใครจะเสียใจกินยาเก็บไปไหมใจบัวรีฮะเสียใจพี่บัวนี่เกิดเลยโอ้โหละอุดมมาแต่ยังได้เล่นกันมาไม่พอเลยก็เป็นอุดมมีกูวิ่งตักให้เครื่องดาวมาหรอกเนี่ยมีชีนีรีฮะปมุ่งโชคดีลากันละพี่บาร์เลย
ก็มุ่งเฉพาะเช่นสับปีโร่ยังใครตายในนั้นก็ยังจะเนี่ยมีมาสิ่งใดดูจ้าตายไปเลยพี่บ้านนี่เลยเช่นปีเนี่ยเปล่าว่ามีเนี่ยมาโร่ดีละด้วยมาเวจว่าด่างเอาอุปยาสงนี่บาร์เลยแต่ละปัสเนี่ยส่วนนั้นสุสุว่าสังเอาที่ยาสงนี่ละพี่บาร์เลยตัวเนี่ยเป็นตัวปีโร่คุณบาร์เลยมาไม่ใช่ยาดีบุลูเช่นลูกคุยพูดตาวันชีดูดีกับพี่บาร์เลยที่ยาดาริโก้เป้พูดกันในพันสิ่งข้อสังตัวเลยสุรามติชยาดีดูที่ตาเป็นลงจงเย่หาเลยเสียไม่ใ
ตัวลายยิงตายาลูกลูกกันยิงเจ้าส่งนี่จ้าหรอวะที่ชินีกูชินลูกคุยพ่อยัตรายจ้ากูตีรากับคุณลูกเบี้ยวอะไรดีละเบ้าตัวบ้างายยักมาเรื่องว่ามีเนตตายากงจีวันเนี่ยกูคุยร่าต้องยามาตัวฮิตเนี่ยกูปัจจัยตัวละเอร่ากูเชิงนี่แกงยมลาดันเนี่ยตัวนี้แต่ชุดตัวตันดาวบ้าต้องยาหูตุ่มพี่ตุ่มเจ้าเจ้ากูตัวชาละเอร่ากายินเนี่ยเลยตัวบ้าขัดเด็กตัวละเนี่ยสุดลงบ่เนาะ ก็เด็กก็สิ่งตะคุกการอ่ะเสร็จเต็มบ้านละเสร็จเลยเนี่ยมาบอกวันช่วงวันอยู่อาตาตรงอู่ฮะยี่ขันดีเนี่ยเนี่ยอู่ยงเนี่ยสันอู่จีว่ามาตรุสันจีงับสังกับปีต้าวิจาระเสร็จดีจะดีเนี่ยบอกเนาะเอามาอาจารย์มาตรุเปล่าตัวละเสร็จเลยเลี้ยวเดือดรูเลี้ยวเดือดคุชิเดือดอ่ะคุณเอาส่งดีละงานเย็นเนี่ยสินเสงาอยากชีวิตเนาะอะไรกูวันสองมึงก็เลยอีบ่าวบอกเนาะเสงาอยากชีวิต
แล้วสิ่งที่อยู่ในสังคมเปลี่ยนสูงในเศรษฐกิจอาศัยตัวเมียที่บุรุษตัวก็สูบอะไรแต่ยังคงเชื่อว่าเนี่ยมาทำรอยสิบอยู่ในสังคมชีวิตคำว่าเชื่อว่ากันเลยเรื่องมันขนาดความวุ่นวายเลยเอเล่นนักการเพื่อเล่าชาติว่าล่ะเนี่ยเนี่ยเนี่ยเลยนิสัยนี่ได้เจ้าไปเพื่อพันธุ์ว่าเรื่องสุราตีมีผิวหนังดีกว่าบุแต่เมื่อที่เราพันธุ์สิ่งมุกที่เสมาตีรักขันยาการิกาเยี่ยขันเล่นนักการเพื่อการเราอยู่สันนี่เจ้า กูตีร่างกับเปลวอะไรเป็นเสียตัวละดีกว่าไอ้ยาขันปีเนี่ยชิมปีเนี่ยเนี่ยสักบ่เนาะอันนี้มีตัวคนใหม่ไอ้ตักคนดีกว่าตักขาดเลยว่าอยากจะปีรอขาดเลยมีดีสิเด็ดขาดเลยทำดีจะปีรอทำดีเลยยืดเสียรับเปลวราชีเดอืมไอ้ดีจบตัวเรื่องดีเลยยาขันตั้มเราไอ้พวกเล็กชิมันลุกตัวฟาชักปีเลยแต่เพื่อไม่จะโน้ตแฟร์รอที่ขาดที่ชิดตัวจะโน้ตมันมีชีวิตขึ้นมาได้บ่เนาะ
จะเห็นแล้วนะกันไอ้พวกเจ้าคุยกันทุกข์กันหรอยอดอะไรกูสรุปพวกพันธุ์สีดำมาชี้ยังเปลวอะไรจะโน้รู้ไปก็ไอ้เรื่องนี้พันธุ์สีดำอะไรมันชีวิตจะโน้รู้ยังไงว่าโอ้จ่าไปเลยคนนี้เปลี่ยนแค่ตัววิวันนี้เทนนิสอะไรบ้างมันชีวิตปีกันมาละต้องใส่ยังไงกันเพราะว่ามีเนี่ยตัวเองลองอยู่มาแล้วลุงก็ลุกสาวนี่แหละสุดดูสันคงดีวันทั้งแล้วพาลูกมาชีวิตอีพวกกันเนี่ยพันธุ์สีก็สังตัววิโอ้โหเราจะเช่ายังไงมาแกเลยลุกไปแค่บ้าน
ไต้หวันเชื่อว่านี่ใช่ใช่ป่ะเลยไต้หวันเชื่อสิ่งนี้เจ้าเพราะว่ามีเนี่ยมาเสพเสียงนักท่องเที่ยวสิ่งนี้ได้ดูเพราะว่าเสพเสียงกุญย์ไปเพื่อดูมือวิจารณ์งานเปลวอะไรตัวเราไม่ใช่ว่าไม่ใช่ก็ขมันนักท่องเที่ยวเราชินกับรู้อยู่บ่ไม่แบบนี้นักท่องเที่ยวเนี่ยก็ไม่เราเกรงกันแต่ชอบเปลี่ยนผิวหน้าเนี่ยไต้หวันเรื่อยๆเซลล่าดากาลาเรื่อยมาเสพเสียงสแกนเนี่ยนี่เสียงนี่อะไรมาปุ่งคนนี่ละชาวสแกนนี่อะไรเราชินกับ
ကိုရနိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်။လုံချုံရဲ့လိုတရားတော်မလုံချုံရဲ့မကြံဝေးလည်းကျေကောင်းတော့ပြန်လဲရှင်မကောင်းဘူးကြံဝေးလည်းလို့ဆိုပါတယ်။ ဆစ်ဆောင်သူတွေရဲ့စားတောက်ရေးအတွက်အစိုးရကပုံမှန်တာဝန်ယူတာမရှိဘူးလို့လည်းဒေတာခံတွေကပြောပါတယ်။အရက်ပတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့အထောက်အပံ့ဟာအရင်ကတော့လုံလောက်မှုရှိခဲ့ပါတယ်။ဒါပေမဲ့တချို့ဆစ်ဆောင်စကန်တွေကရေလန်းကနေတဆင့်အချိန်ယူသွားရတာကြောင့်အဲ့ဒီလိုဝေးလံတဲ့နေရာတွေကိုတော့မိုးရင်းကာလမှာအလှူရှင်တွေမလာနိုင်တာကြောင့်စားဝတ်နေရေးအခက်အခဲရှိနေပါတယ်။
ဘာခုတ်တစ်ခုတ်ပြီးကိုယ့်ရဲ့စားဝတ်နေရေးကိုဖြည့်ရှင်းနေကြပါမယ်။မြေမြုံမိုင်းအနေနဲ့ကြောင့်တော်ရဲကိုတိတ်မသွားလာရတာရှိတယ်လို့ပုံနာကျုံမျိုးနဲ့အထက်သင်ပုံနဲ့ဆစ်ဆောင်စခန်းမှာနေတဲ့ဦးတန်းမြင့်ကသူ့ရဲ့အခက်အခဲကိုအခုလိုပြောပါတယ်။ဟိုကဘာခုတ်တစ်ခုတ်သွားမယ်ဆိုလို့ရှိရင်လေဟိုမြေမြုံမိုင်းတွေကိုကြောင်းနေရတာနဲ့ဟိုတိုးတွေကိုတိုက်မဝင်ရောက်ဘူးပေါ ဆိုင်ကြီးကောင်းတော်ပြုရှင်တဲ့ဦးလေးတို့ပြန်ပါဘောနော်ဆစ်ဆောင်ပြည်သူတွေနေရပြန်နိုင်ကတိုက်ပွဲကြောင့်ပျက်စီးခဲ့တဲ့ရွာတွေနဲ့အဲ့ဒီဒေသတွေမှာပြန်လည်လုံခြုံရေးစားတောက်လို့မရတဲ့အခြေအနေတွေကြားယာယီပြန်သူတွေရှိပေမဲ့နှိစက်ရာဆစ်ဆောင်စခန်းကိုသာပြန်လာရတဲ့အနေအထားတွေရှိတယ်လို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး
ရှိတဲ့တို့တော့ပေါ့တယ်ပေါ့လေနော်ဒါမှလည်းပဲအစိုးရဘက်ကတော့လောလောဆယ်ရှင်ဒီပြန်ပါလို့လည်းမပြောဘူးပေါ့နော်ဒီဘာမှတော့အစိုးရဘက်ကတော့ဒီဟာနဲ့ပတ်သက်ပြီးတော့သဘောထားပြတာမတွေ့ဘူးကျွန်တော်တို့လက်ရှိအနေအထားမှာတော့ဆစ်ဆောင်ပြည်သူတွေရဲ့စားတောက်နေထိုင်ရေးဟာ
ICRCနဲ့WFP တို့လိုနိုင်ငံတကာအဖွဲ့အစည်းတွေရဲ့ထောက်ပံ့မှုကအဓိကဖြစ်နေပါတယ် ဆစ်ဆောင်တွေနေထိုင်ရေးအတွက်အစိုးရကမုံမကြမီကာလမှာစခန်းတွေကိုအပြေးဆောက်ပေးမဲ့ပြောခဲ့ပေမဲ့အခုချိန်ထိတော့အဲ့ဒီနေရာမှာဘယ်သူမှနေလို့မရသေးဘူးလို့ဒေသခံတွေနဲ့ကုညီထောက်ပံ့ပေးနေသူတွေကပြောဆိုထားပါတယ်။မြမစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတို့ကြားတိုက်ပွဲတွေကြောင့်အရက်သား
တိုက်ပွဲတွေအတွင်းမှာရခိုင်ပြည်သူတွေဟာဆစ်ဆောင်စခန်းတွေနဲ့နှိစက်ရာဖုံးကြီးကြောင်းစတင်ကြောင်းတွေနဲ့ကြေးရွာတွေမှာစုဖွဲ့ခိုလုံနေကြရပြီးအစိုးရရဲ့လုံလောက်တဲ့ကူညီထောက်ပံ့မှုနဲ့အန္တရာယ်ကင်းရေးနေရပြန်နိုင်ရေးအတွက်ကိုမျှော်လင့်နေကြပါတယ်ရှင်။ဒါရရှင်များရှင်။ကြာသေးကြီးကပဲစူရောဖြူးဖြစ်ဆုံးအပါဝင်မှုနဲ့တုံးကိုဝင်းရွှေဝါမှုနဲ့မတင်ကြတဲ့အတွက်ရဲတပ် အပြစ်မရှိသူတွေအတွက်နှိမ့်နာစရာလောက်ရအဖြစ်နဲ့လဲဝေဖန်တဲ့တွေထွက်လာပါတယ်။အပြစ်မရှိပဲအေးအေးယူခံရတာတွေအပြစ်ကျူးလွန်ပေမဲ့လည်းအေးအေးယူမခံရတာတွေရှိနေတယ်ဆိုပြီးမကြာခဏဝေဖန်ခံရလေရှိတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်မှာဘာတွေအားနည်းချက်တွေရှိနေပါလဲ။ဘယ်သူတွေမှအဓိကတာဝန်ရှိတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တွေရဲ့တရားစီရင်ရေးစနစ်မှာကိုတွေ့အတွေ့အကြုံတွေပဲဖြစ်ဖြစ်သဘောထားတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမင်းများလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။မနေ့ကစနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးကြပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုအရေးယူဖို့စုံစမ်းစစ်ဆေးတဲ့ကိစ္စနဲ့အောက်လွတ်တော်ဒီမိုကရက်အမတ်တွေနဲ့သမ္မတကြားမှာတော့ဖွဲ့စည်းပုံဥပဒေဆိုင်ရာအငင်းပွားမှုတွေနဲ့အခြေတင်ဖြစ်နေကြပါတယ်။ယူကရိန်းသမ္မတနဲ့အမေရိကန်သမ္မတထရန့်တို့ဖုန်းဆက်သွယ်ပြောဆိုခဲ့တဲ့အထောက်အထားဆိုင်ရွက်စရန်အားလုံးကိုပေးအပ်ဖို့နဲ့ဆက်ဆက်တဲ့လူပုဂ္ဂိုလ်တွေကိုစစ်ဆေးမေးမြန်းတာကိုသမ္မတအင်ဖြူတော်ကလက်မခံပါဘူး။အုပ်ချုပ်ရေးနဲ့ဥပဒေပြုရေးမန်နိုင်နှစ်ရက်ကြာအခုလိုဖြစ်တဲ့ပြည်ပခါတွေကြောင့်သမ္မတတယောက်ရဲ့အာဏာအမေရိကန်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပါအပြန်အလှန်အာဏာထိန်းချုပ်မှုနဲ့အမေရိကန်ရဲ့ဒီမိုကရေစီစနစ်အပေါ်မှာပါမေးခွန်းထုတ်စရာတွေဖြစ်လာစေပါတယ်။ VOA သတင်းတောက်ဂျင်မလုံးပေးပို့ထားတဲ့သတင်းကိုတော့မက်ခင်ဖြူထွေးပြောပြပေးပါရှင်
။သမ္မတဒေါ်နယ်ထရန့်ကိုအရေးယူဖို့ဒီမိုကရက်လွှတ်တော်အမတ်တွေဦးဆောင်တဲ့စုံစမ်းစစ်ဆေးမှုတွေကိုတော့သမ္မတကပြန်လည်ထုတ်နှက်ပြောဆိုနေတာပါ
။ The people understand it's a scam. They're trying to win an election in 2020.
ဒါဟာတမင်လောက်ကြံတိုက်ခိုက်မှုဆိုတာလူလူကသိပါတယ်ကျွန်တော်ကိုအရေးယူဖို့ကြိုးစားပြီး2020ရွေးကောက်ပွဲမှာအနိုင်ယူဖို့သူတို့လုပ်တာပါနှစ်နှစ်ခွဲလောက်အချိန်တွေယူပြီးအကြီးအကျယ်လုပ်ခဲ့ကြတဲ့မူလာရဲ့လောက်ကြံမှုမှလည်းကျွန်တော်တို့ပဲအသာစီးရခဲ့တာပါလေအဲ့ဒါပြီးလို့အေးအေးတိတ်မနေလိုက်ရပါဘူးအခုဒီကိစ္စထပ်လောက်ကြပြန်ပါပြီ
အ အလုပ်တော်ရဲ့လက်ရှိစုံစမ်းစစ်ဆေးမှုတွေဟာပါတီဆွဲနဲ့အပြစ်မရှိအပြစ်ရှာဝိုင်းမဲ့လုပ်တဲ့လုပ်ရဖြစ်တဲ့ဆိုပြီးပူပေါင်းဆောင်ရွက်မှာမဟုတ်တဲ့အကြောင်းအိမ်မီတော်ကလွှတ်တော်ချံကိုစာရေးသားပေးပို့ခဲ့ပြီးတဲ့နောက်ရက်ပိုင်းအတွင်းမှာတော့အခြေအနေကပိုးပြီးတော့အခြေတင်ဖြစ်လာခဲ့ပါတယ်။ဒီမိုကရက်လွှတ်တော်အမတ်အဂျမ်ရှစ်တို့လိုပုဂ္ဂိုလ်တွေကတော့ဒီကိစ္စနောက်ဆုံးမှာမဟုတ်ဘူးလို့ပြောပါတယ
်။ The failure to produce this witness the failure to produce
သတိမီမြစီစီကံမှုနဲ့ထောက်ထားဆောင်ရွက်စာတမ်းတွေပေးရဖို့ပြက်ကွက်ခဲ့မယ်ဆိုရင်တော့ဒါကဖွဲ့စည်းပုံရအုပ်ချုပ်ရေးအာဏာနဲ့ဒဏ်လူအာဏာရှိတဲ့ကွန်ဂရက်စ်လွှတ်တော်ရဲ့လုပ်ငန်းတွေကိုအနှောက်အယှက်ပေးတဲ့လုပ်ရဖြစ်နောက်ထပ်ခိုင်မာတဲ့သတိတစ်ခုလို့မှတ်ယူနိုင်ပါတယ
်ဖလော်ရီဒါပြည်နယ်လွှတ်တော်အမတ်မက်ဂီစတိုလိုသမ္မတထရမ့်ကို၆ခံသူတွေကတော့အခုကိစ္စကိုသမ္မတဘက်ကနေတိုက်ပွဲဝင်သွားဖို့အဆင်ပြေမယ်လို့ပြောပါတယ်
What we see in this impeachment is a kangaroo court.
အခုဆောင်ရမ်းစစ်ဆေးမှုတွေကကျွန်တော်အမြင်မှာတော့တမင်ဟန်ပြလှုပ်ဆက်တစ်ခုပါ။ထောက်လိုင်းကော်မတီဥက္ကဋ္ဌ Shift ကအဖြတ်သမားလှုပ်ဆက်ခေါင်းဆောင်တယောက်လိုလုပ်နေတာပါ
။ဖွဲ့စည်းပုံအခြေခံဥပဒေအရကွန်ဂရက်လွှတ်တော်ဟာဆောင်ရမ်းစစ်ဆေးမှုတွေလုပ်ပြီးသမ္မတကိုတာဝန်ခံမှုရှိအောင်ထိန်းချုပ်နိုင်တဲ့လုပ်ပိုင်ခွင့်ရှိတယ်လို့ George Washington တက္ကသိုလ်က Paul Shiftman ကပြောပါတယ်
။ Any abuse of power or abuse of the power of the office
ဘလို့အနာအလွဲသုံးဆမှုမျိုးကိုမဆိုအရေးယူနိုင်မှုစုံစမ်းစစ်ဆေးမှုတွေလုပ်ပိုင်ခွင့်ရှိပါတယ်။ဒါကိုဖွဲ့စည်းပုံနဲ့မှလည်းပြဋ္ဌာန်းထားတာမဟုတ်ပါဘူး။ဒါကနောက်ဆုံးဆုံးဖြတ်ချက်ပေးနိုင်တဲ့ကိစ္စနိုင်ငံရေးကိစ္စလည်းဖြစ်ပါတယ်
။လွှတ်တော်နဲ့မပူးပေါင်းမှုသမ္မတ Trump ရဲ့ဆုံးဖြတ်ချက်က1994ခုနှစ်ဝါရကဲ့ရုပ်တော်ပုံကာလအတွင်းသမ္မတဟာဝစ်ချက်နစ်ဆင်ယာရုကနှုတ်ထွက်ခဲ့ရတဲ့ဖြစ်ရပ်ကိုပြန်လည်ထင်ဟပ်မြင်လာစေပါတယ်။နစ်ဆင်ကိုယာရုကနှုတ်ထွက်သွားရတဲ့အထိဖြစ်အောင်အပြစ်ရှိတဲ့အကြောင်းတတ်သိပြရနိုင်ခဲ့တဲ့အတန်ဖိုင်တွေကိုထုတ်ပြန်ပေးဖို့တရားရုံးချုပ်ကသမ္မတနစ်ဆင်ကိုနောက်ဆုံးအမိန့်ထုတ်ရတဲ့အထိဖြစ်ခဲ့တာလို့ဗာဂျီးနီးယားတက္ကသိုလ်ကသမိုင်းပညာရှင်ဘာဘရာအန်ဖယ်ရီကပြောပါတယ
် So presidents always push back and either the courts or the congress push
သမ္မတတွေကတော့အများရန်ပြန်ပြီးတော့ခုခံတာပါပဲအဲ့ဒါကိုတရားရုံးတွေဒါမှမဟုတ်ကွန်ဂရက်လွှတ်တော်ကလည်းသူတို့မှန်ကန်ကြောင်းကိုပြန်ပြီးတော့ပြင်းပြင်းထန်ထန်တံပြန်လုပ်ကြတယ်လေအများအဖြစ်တော့သမ္မတကရှုံးနေရှိတတ်ပါတယ်
ဒါပေမဲ့အခုဖြစ်ရမှာတော့ဘယ်လိုအဖြေထွက်လာမလဲဆိုတာပြောဖို့ခက်နေပါသေးတယ်။ရှင်းနေရွေးကောက်ပွဲမှာသမ္မတထရမ့်ကိုဆက်ပြီးရွေးကောက်တင်မြောက်မမြောက်မဲဆန္ဒရှင်တွေရဲ့အဆုံးအဖြတ်ကအဖြေဖြစ်သွားနိုင်တယ်လို့မစ္စတာဘာမန်ကပြောပါတယ်
။ Courts can hold the president accountable.
သမ္မတအနေနဲ့မူဝါဒရေးကိစ္စတွေမှာတာဝန်ခံမှုရှိအောင်တရားရုံးတွေကလုပ်နိုင်ပါတယ်။လူထုရဲ့အမှားလုံးမှုဖြစ်တဲ့အခုလိုကိစ္စမျိုးမှာလည်းဖွဲ့စည်းပုံရဆိုရင်သူ့ကိုအရေးယူနိုင်မဲ့စုံစမ်းစစ်ဆေးမှုဒါမှမဟုတ်လည်းမဲဆန္ဒအဆုံးဖြတ်ခံယူရမယ့်နည်းလမ်းတွေရှိပါတယ်
။အမေရိကန်သမိုင်းမှာတော့အခုဖြစ်ရကသမ္မတကိုအရေးယူဖို့ကြိုးစားတဲ့၄ချိန်မြောက်ဖြစ်ရဖြစ်ပြီးသမ္မတကွန်ဂရက်စ်စစ်တော်နဲ့အမေရိကန်ပြည်သူတွေအားလုံးကအခုချိန်မှာအာရုံထားလှုပ်ဆောင်နေကြတာလည်းဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်အောက်တိုဘာလ17ရက်တောက်ကြညရဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုဇက်တိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ခဏတွေကိုနားဆင်ရမှာပါအမျိုးသမီးခန္ဓာအတုတဆုံးလေးအမေရိကန်တခွေအစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာတော့2019ခုနှစ်အတွက်ယူပဗေဒနိုဘယ်ဆုရှင်တွေကတော့
The Royal Swedish Academy of Sciences has today decided to award the 2019 Nobel Prize in Physics with one half to
သိပ္ပံနဲ့ဤပညာအစီအစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်မြမပီလူဦးရေရဲ့ထက်ဝက်ကျော်ကိုကိုစားပြုတဲ့အမျိုးသမီးတူဟာနိုင်ငံရဲ့အရေးပါတဲ့အဆုံးဖြတ်ပေးနိုင်တဲ့အစီအစဉ်မှာပါဝင်နိုင်မှုအားနဲ့နေသေးတယ်လို့ ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့ဗဟိုဦးဆောင်ကော်မတီဝင်မီစုပွင့်ကတုံ့တက်လိုက်ပါတယ်။ဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့နိုင်ငံရဲ့ဖွံ့ဖြိုးရေးမှာအဟန့်တားဖြစ်နေတဲ့ပြည်တွင်းစစ်အဆုံးသတ်ရေးနောက်ငြိမ်းချမ်းရေးခီးစဉ်ရဲ့လက်ရှိအခြေအနေအမျိုးသမီးတွေရဲ့အခမ်းကဏ္ဍနဲ့ပတ်သက်လို့ EAO တိုင်းရင်းသားလက်နက်ကိုင်အဖွဲ့များနဲ့ UPDJC ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီဝင်တဦးဖြစ်တဲ့မီစုပွင့်ကိုဒေါက်ခင်စိုးဝင်းကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ထားတာနားဆင်ပါရှင် You can bend but never break me Cause it only serves to make me more determined to achieve my final goal.
ဒီကဘွေကဒီ ABSCF လို့ခေါ်တဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့ဘိုးဦးဆောင်ကော်မတီဝင်တယောက်ပေါ့နော်။ဒီတော့ဒီ ABSCF ကိုကိုးစားပြုပြီးတော့မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကိုယ်တိုင်ကိုကျထွက်တဲ့ဝင်ပါဝင်ဆောင်ရွက်နေရတယ်ဆိုတော့ဟိုအခုအချိန်နေအထိပေါ့နော်။ခံမှန်းလို့ရတယ်လို့ဒီအစိုးရရဲ့တပ်မတော်ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ရှားမှာယုံကြည်မှုတည်ဆောက်လို့ရနေပြီလို့ယူဆနိုင်ပါပြီလား။
ပြောရမယ်ဆိုရင်တော့ယုံကြည်မှုတည်ဆောက်နေစေလို့ပဲပြောလို့ရမယ်။ဘာဖြစ်လို့လဲဆိုတော့စကားပြောဖို့ပြောဖက်တွေဖြစ်လာကြတယ်။ဥပမာဆွေးနွေးပွဲထဲမှာပါနေတဲ့လူတွေကြတော့ဥပမာဒီ UPDJC လို့မှာပါနေတဲ့အဲဒီအစိုးရလွတ်တော်တပ်မတော်ထရေကူစလဲတွေပြီးတော့တိုင်းသားလက်နက်ကိုင်အဖွဲ့စည်းကူစလဲတွေပေါ့နော်ပြီးတော့နိုင်ငံရေးပါတီအစုအဖွဲ့ကူစလဲတွေသူတို့တွေကြားမှာကြတော့ပြောလို့ဆိုလို့ရတယ်။ငင်းလို့ခုံလို့လည်းရတယ်။စီဝေးထဲမှာမြင်ပြီးရင်လည်းအပြစ်မှာပြန်ထွက်ပြီးတော့ကော်ဖီတောက်ရင်ငင်းကြမယ်။တခြားနီလန်းနေနဲ့သူတို့တွေ့ပြီးဆုံပြီးပြောလို့ဆိုလို့ညင်းလို့ရတယ်ဒါပေမဲ့ဒီဟိုမူဝါဒတွေကိုကင်ထားတဲ့ဒီအနောက်ကတာဝန်ရှိတဲ့ဟိုဒူတွေအဲမှာကြတော့ယုံကြည်မှုကအလောက်မရဘူးအော်မရှိနေသေးဘူးပေါ့ဘာလဲဆိုဆွေးနွေးပွဲတွေမှာလည်းသူတို့ကပါမနေဘူးနောက်အပေါ်ကပေးတဲ့မူဝါဒတွေအတိုင်းပဲဟိုကင်ပြီးတော့ဆွေးနွေးရတာတွေရှိတယ်ဆိုတော့ဒီအစည်းအဝေးကမ်းထဲမှာဟိုနားလေလို့တစ်ဖက်ဆိုလို့ကျင်တာတစ်ဖက်ကနားလေလို့သဘောတူကျင်တာမှကိုယ်ပဲသူ့ပဲပြန်တည်ပြီးတွားရတဲ့အချိန်မျိုးတွေမှာဆိုလို့ရှိရင်ဥမာတက်မတော်ဖက်ကဆိုလဲသူ့ကင်ထားတဲ့သူ့မူနဲ့အဲပြန်တိုင်းပြီးတော့မှဒီဘက်ကလိုလားချက်တွေကိုအဲပယ်ချတာမျိုးတွေဖြစ်လာတာတွေရှိရဲဆိုတော့အဲအစအနေပြန်တန်သွားနေရတာပေါ့
သတင်းမီဒီယာသမားတယောက်အနေနဲ့ကျွန်မအပြင်ပန်းအနေကြည့်ပြီးတော့ဟိုတုံ့တက်တဲ့အခါမှာတော့ဒီနေပြည်တော်အစိုးရကနေပြီးတော့ဟိုတာဝန်ပေးရထားတဲ့ပုဂ္ဂိုလ်တွေကိုယ်တိုင်ကရောဒီငြိမ်းချမ်းရေးလုပ်ငန်းစဉ်တို့ဘာလို့ဟိုပိုင်ပိုင်နိုင်နိုင်သိရလားထဲထဲဝင်ဝင်နားလည်ရလားဆိုတာမျိုးပေါ့လေအဲ့လိုမျိုးဟိုစိတ်ထဲမှာအပြင်ကနေကြည့်တဲ့အခါကျတော့ဥမာဆိုလို့ရှိရင်ဒီငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတာဝန်ပေးထားတဲ့လူကဒီလိုနေပေမှာသူသိရလားနားလည်ရလားဆိုတာပေါ့သူ့ရဲ့ဟိုအားနည်းချက်တွေရှိနိုင်သလားပေါ့နော်နားလည်မှုနည်းနည်းလိုနေရလို့ထင်တယ်လေအဲ့တော့မီစုပွင့်ကတော့ထက်ထက်ဝင်ဝင်ပါနေလူတယောက်နေနဲ့ဘလို့သုံးတက်လို့ရလဲလူမှန်နေရာမှန်ဖြစ်ကြလားပေါ့နော
်လက်လောမှာကြတော့ကျမတို့ကဒီအစိုးရဘက်မှဆိုရင်တော့ဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့အစည်းတွေရဲ့သဘောတဘာဝကိုနားလည်တဲ့ကိုယ်စားလှယ်တွေဟိုတော့ရှားပါတယ်ပေါ့ဗာဖြစ်လို့လဲဆိုတော့ခက်ဆက်ဆက်မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့အစည်းတွေနဲ့ဒီအဖြစ်ခက်ရဆဲကြီးတွေဆွေးနွေးကြတယ်ဆိုရင်လည်းစကားပြောကြတယ်ဆိုရင်လည်းတက်မတော်နဲ့ပဲပြောတယ်ဆိုတော့တက်မတော်ကိုယ်စားလှယ်တွေနဲ့ပဲပြောခဲ့တာတွေရှိတယ်အဲ့ဒီအပေါ်မှာဒီတိုင်းရင်းသားအဖွဲ့အစည်းတွေကဘာကိုဆိုလိုရင်ဗာသူကသူတို့တကယ်လို့နားပါဖြစ်တယ်သူကဘလူးစကလုံးမျိုးဆိုရင်သူတို့လက်မခံဘူးသူတို့တဘောမကြဘူးစိတ်တိုင်းမကြဘူးဆိုတာတွေကအစတက်မတော်ဖက်ကတော့အဲ့ဒီတိုင်းသားတွေအကဲဆက်တဲ့အခြေအနေစကလုံးတွေအတိတ်ပဲဖွင့်ဆိုချက်တွေအကုန်လုံးနားလည်ပေမဲ့ဒီအစိုးရဘက်မှာကြတော့အခုမှစပြီးပြန်ပြီးတော့လေ့လာရတာတွေသင်ယူရတဲ့အခြေအနေတွေတော့ဖြစ်တယ်အဲ့အဲ့ဒီအပိုင်းတစ်ခုတော့ရှိရပါနောက်တစ်ခုကလည်းဒါကဒီငင်းငန်းကြီးကိစ္စကလက်နက်ကိုင်ပြဿနာပေါ့လက်နက်ကင်ဒီစစ်ပွဲတွေရဲ့ပြဿနာဖြေကိုဖြေရှင်းဖို့ဖြေရှာဖို့ပေါ့နော်လက်နက်ကင်ပဋိပက္ခတွေချုပ်ငြိမ်ဖို့လုပ်တဲ့နေရာလုံဆောင်ရတဲ့ကိစ္စဖြစ်တဲ့အခါကျတော့လက်နက်ကင်အဖွဲ့အစည်းတွေပေါ့အတိုင်းသားလက်နက်ကင်တွေနဲ့တပ်မတော်ရဲ့တဘောထားကိုကိုအခြေခံပြီးကြည့်ပြီးတော့ထိမ့်ညှိပြီးတော့တွားနေရတဲ့ရိုးကနေပဲအဲ့ဒီ position အဲ့ဒီအခြေအနေကနေပဲအစိုးရကထိမ့်ပြီးတော့တွားနေတဲ့ပုံစံမျိုးလည်းရှိနေပါလေလက်ရှိမှာတော့
အခုတချို့တွေကြတော့ပေါ့နော်ဒီလိုအစည်းအဝေးတွေလုပ်တဲ့အခါတိုင်းမှာတကယ်ကိုယ်တိုင်ဆုံးဖြတ်ပိုင်ခွင့်လို့လုပ်ပိုင်ခွင့်မရှိတဲ့လူတွေလာပြီးတက်တဲ့အခါကျတော့ဒီမှာပြတ်မသွားဘဲနဲ့တခါဒါကိုထပ်ပြီးတော့အထက်လူကြီးကိုတင်ပြပါမယ်ဆိုအဲ့ဒီနီးနဲ့ပဲအစည်းအဝေးတွေလှုပ်လာခဲ့တဲ့အခါကျတော့ဟိုမကြခင်ဘဲနဲ့အချိန်ကြီးပိုကြနေတယ်ဆိုပြီးတော့တုံ့ပြန်တဲ့အတန်တွေလည်းကြားရတယ်လေ
Talking so we season did sake a mu the me can awashi, a kusa bido, two dance only American queen season manas in Yamagaro, Brickham Yam, Takaduma, Tayo Pinya Tinjani de Mackinzo Wind Pigo, two ye pinya tinjai a twitch only jam go on gas with Dimjatara Nasin Mashim.
ไม่คิดว่าวิบีอาอเมริกาเอาไปเรื่องว่ายาวตาเลยเราจ้องประมาณเจ็ดนี้สุดแล้วยินทราบเพื่อเปรียบเปรียบละ
โอเคครับวิบีอาคือที่หาดูที่อะไรอย่างเงี้ยดีกว่าหลายเดือนเนาะปัจจุบันเนี่ยเนี่ยทั้งสังอาเอ่อ
ဆက်ကုန်မှာဆိုတော့ပြောမှာညီမမှာဆက်တက်ခဲ့ပါတယ်ပြီးတော့ရန်ကုန်ပြောင်းသွားပြီးဒီတိုင်းကိုသေချာဟိုဒီတိုင်းမှာတကယ်ပဲကွာဘွားကိုနှိမ့်ချင်တာနှိမ့်ချင်တာဆိုဆင်းသားကျွန်တော်ခဏဘရိတ်ကြည့်လိုက်မယ်ဆိုရန်ကုန်ပြောင်းသွားသေးတယ်2019ကိုအောက်ကျလိုက်မှာပြီးတော့အခု2018ကိုညီမဒီဘက်ကိုပြန်มาယူထားပြည်နယ်ဆောလိတ်စီတီကကျောင်းနဲ့မယ်ကွေးမြောင်းမြောင်ယူနီဗာစီတီပါအခုကြတော့ဘာသာ ာအသုံးချမလဲ
အဓိကဒါပြီးလို့ရှင်တာအဓိကနှစ်လိုင်းရှိရပေါ့နော်အဲဇူရိုတွေပြောတဲ့ဟိုအရပါလေစေစွဲအောင်တာဝါလေ IV တာဝါဆိုတာကတော့ academia ပေါ့တမတူတွေမှာညီမတို့ဘာမောခတွေပါလေစာပြန်တင်တဲ့ဘာမောခတွေလုပ်နိုင်မှရှိရဲနောက်ပြီးတော့ဟိုဟာ industry ကိုသွားလို့ရတယ် industry ဆိုတဲ့ဟာ pharmaceutical industry ဟိုစေဝါထုတ်လုပ်တဲ့ဟာစေဝါစမ်းသပ်တဲ့ဟာနောက်ပြီးတော့ health care ပါမှာဆိုလို့ရှိရင် diagnosis lab တွေလောက်တာပေါ့နော်စိတ်စစ်တဲ့ဟာတွေ DNA စစ်တဲ့ဟာတွေမြန်မာနိုင်ငံမှာဆိုလို့ရှိရင်တော့ဟိုအခုလောလောဆယ်ဖြစ်နေတဲ့ကြားနေတဲ့ဟာလေးတွေနဲ့ဒီ DNA စစ်တဲ့ဟာတွေဆိုတာသူတို့တော်တော်ရေးနေရှိရပါပေါ့နော်မြန်မာဓာတ်တွေတော်တော်များများလောက်ပါပါတယ်နောက်ဟို translational science ဆိုတာကတော့ဟိုဒီသိပ္ပံပညာရဲ့မှာဥပမာစီးတို့တို့တို့ဆေးအစ်စ်တွေထွက်ပြီဆိုလို့ရှိရင်ဒီဟာကိုဒီဆေးဘက်တွေမှာဒီလူတွေဘက်ပြန်ပြီးတော့ဘယ်လိုမျိုးမျိုးတွေမှာအသုံးပြုမယ်ဘယ်လိုဟာတွေအသုံးပြုမယ်ဆိုတဲ့ဟာတွေကို mediate လုပ်ပေးတာပေါ့နော်ခလဲမှာရှားကန်ရှင်းပြပေးတဲ့နေရာတွေမှာလည်းအဲ့ဒါမျိုးတွေလည်းလုပ်လို့ရပါတယ
်ဆိုတော့အရင်တစ်ခေါက်လာတဲ့တုန်းကကျတော့လေ master ပဲဆိုတော့အခုဟာကျတော့ဘာအတွက်လဲ
ဟုတ်ကဲ့ master အနေနဲ့ပြန်လာလိုက်တယ်ဘာလို့လဲဆိုတော့ဟိုဟာ PhD ဆိုလို့ရှိရင်သူကဟို stipend ရတယ်ပေါ့နော် stipend ပေးတယ်ဒါပေမဲ့ဆိုတဲ့အခါကျတော့သူကအဲ့ဒီဟာအတွက်ကိုတော့ဒီမှာနေနေနဲ့ရှောက်တဲ့ဟာဆိုလို့ရှိရင်သူကနည်းနည်းပို့ပြီးတော့လွယ်တယ်ပေါ့နော်။ဒီတစ်ခါကတော့ဟိုဒီဝတာကြီးနေတာပါ။အဲဒီဝတာကြီးကအခုမှဒီတစ်ခေါက်မှဟိုအစ်စ်တင်ရတာပါရှင
့်။ဘာကြောင့်အမေရိကမှာကျောင်းတက်ဖို့ရွေးချယ်လိုက်တာလဲ
။အော်ညီမစဉ်းစားရင်ညီမ undergrad ကဘွဲ့ဂျိုဟာစင်ကာပူမှာတက်ခဲ့တာလေ။ဘွဲ့ဂျိုဟာစင်ကာပူမှာတက်ခဲ့တာဆိုတော့ပြီးတော့ညီမစဉ်းစားတာဟိုသွားမယ်ဆိုရင်ဒီถ้าจะจะเส้นออกได้เหมือนไอ้ตรงอ่ะไอ้ชิดตรงอ่ะหัวสิงคโปร์มามาสเตอร์อ่ะไม่ใช่ PhD เนี่ยตั้งชื่อแต่งชื่อแล้วก็ PhD จ๋าแล้วตัวอ่ะโหนักงานทั้งพี่เนาะเนเน่တော့หัวขึ้นมาเนาะเฉยๆนี่โหไปอ่ะป่ะจนญัวตะถานักงานต้องมาเหมือนส่วนนี้โห US ทําหมดออสเตรเลียก็ญัวสิ้นซ่าไปเลยสิ้นซ่าတော့US ส่วนเลยปฐมตะเนี่ยชอบตาตะเนี่ยชอบตาเฉยๆไม่หนีละอยู่บ่าวเลยส่วนญัวสิงคโปร์อ่ะไอ้โหกล้วยอยู่အမှတ်ဒီနဲ့ဆိုတော့ဟိုအရတာနဲ့အမှတ်ထွက်တဲ့ဟာနဲ့တိတ်အစ်မကြည့်လိုက်လို့အချိန်တိတ်မကြိုက်လိုက်လို့ပထမတစ်နှစ်ပြီးလိုက်မမိလိုက်ဘူးအကြောင်းကိုရှင်းသွားရတာ2013ပါဗျာ2013မမိလိုက်တော့ညီမ2014မှာတစ်ခါပြန်လျှောက်တယ်2015ဝင်လို့တော့ဘူးအဲ2015ဝင်လို့တော့ပြန်လျှောက်တော့ဩစတြေးလျမှာလည်းရတယ် US မှာလည်းရတယ်အဲဩစတြေးလျကိုသွားပြီးတော့မှ US ဆက်ဟာရတယ်ဆိုတော့ဩစတြေးလျအကြောင်းအဲ့တော့ရောက်ပြီးနောက်တစ်ရက်မှာလည်းဟိုထွက်ပြီးတော့ဒီ US ကိုပြန်လာတာဒါမဲ့မြောစိတ်ထဲမှာ US မှာကျတော့နည်းနည်းပို့ပြီးတော့ပေါ့နော်ဒါပြီးရင်သွားရမယ်အလုံးလျှောက်ရတဲ့ဟာတွေပါလေကျ US ဆိုတော့နည်းနည်း option ပိုများမယ်ပေါ့နော်ရွေးချယ်စရာပိုများမယ်လို့ထင်လို့ပ
ါဆိုတော့ဒီတက်ရမယ့်ကြောင်းကျတော့ကိုကဘယ်လိုရွေးလဲ
အာနှစ်နှစ်တင်လို့မှ US News and Report ဆိုတဲ့ website ရှိတယ်အာအဲ့ဒီကသွားပြီးတော့အမှမြောလိုချင်တဲ့ဘာသာရပ်ကိုရွေးပြီးတော့ ranking တွေတစ်ခါပြန်ကြည့်တယ်ရည်ရွယ်တဲ့အညီကပထမအချိန်တော့ဆိုတော့ပြောရတဲ့အချိန်တော့ညီမတိတ်မသိလိုက်ဘူးမသိလိုက်ဘူးညီမ US မရောက်ဘူးလေညီမဘူးဆိုတော့ညီမဟိုဘာလို့ဒီဒေတာဝင်ကြီးကိုကြည့်ရကြည့်ရဒါမဲ့ဘယ်လိုမျိုးဟိုရှယ်ဟိုဘယ်လိုမျိုးစိတ်ထဲမှာမြင်ကြည့်ရမလဲညီမမသိဘူးပေါ့နော်အဲအဲဒါမဲ့ဆိုတော့ပြောမှာနေတဲ့အချိန်မှာတော့ဆိုရင်တော့ပထမတစ်နှစ်ကညီမစာစံနေနေညီမဝင်ပွဲအကူနဲ့နေတော့ကားမရှိရင်အစင်မကြည့်ဘူးဆိုတဲ့ဟာလေးအဲ့လိုမျိုးတွေ့ရတာပေါ့နော်နောက်ပြီးတော့ဒုတိယတစ်နှစ်မှာမျိုးရဲမှနေတော့အစင်တော့ကြည့်ပါတယ်ဒါပေမဲ့အဲ့လိုဟိုဖျော်ရည်မျိုးတွေကြတယ်အဲ့လိုညီမစင်ကာပူကလာတာဆိုတဲ့အခါကျညီမတမန်ချင်းချင်းစိတ်ဟိုဥစားဟိုစိတ်ချတဲ့ဟာလေးပေါ့လုံးလုံးညုံအေးစေးစေးနေတဲ့ဟာလေးတော့ညီမစိတ်အစင်မကြည့်ဘူးစိတ်ထဲမှာစိတ်တိုင်းစိတ်မကြောက်ဘူးဆိုပြီးတော့အဲ့ဒါနဲ့ပြန်သွားတယ်ပြန်သွားပြီဒီတစ်ခါပြန်လာတယ်ဆိုတဲ့အခါကျတော့ဩဟိုဒီထားပြန်လာရဆိုလို့ကျန်တာကအေးစေးစေးပါညီမတို့ဒီလောက်ရတဲ့ဟာတွေကလေဒါပြန်မှလောက်ရတဲ့ဟာတွေကညာ7နှစ်7နှစ်တခြားဒီ20ဒီအထိလည်းဝင်ပြီးလောက်ရတဲ့ဟာတွေရှိတယ်။အဲမင်းကြီးတယောက်တည်းနဲ့ဒီနိုင်ငံသားမှာကိုယ့်တယောက်ရဲ့ကိုရက်တည်ဖို့ဆိုလို့ရှိရင်ကဟိုကားလည်းမရှိဘူးပေါ့နော်ညီမကားလည်းမရှိဘူးဆိုတော့အဲ့လိုလုံးလုံးညုံညုံအေးစေးစေးရှိတဲ့နေရာမျိုးမှာလည်းနေချင်တယ်ပေါ့။အဲဒီ Salt Lake City ကတော့အေးချမ်းတယ်ဆိုတဲ့နေရာမှာပါတယ်ပေါ့နော်။ US ကအခုအဲ့ဒီ ဟိုအလုံးစုံလုံးမျိုးတွေရဲ့မှာညီမစုဒီ Brigham Young University ရှိရဲ့မျိုးကလည်းဒီပို့ဖို့ပေါ့နော်ပို့ဖို့မျိုးကလည်းနံပါတ်1ရှိတယ်ပေါ့အဲအဲ့ဒီဟာတွေအကုန်လုံးကညီမ website က website တွေကလည်းသွားသွားကြည့်ပြီးတော့အာပြန်လာတာပါနေ့စဉ်ဒါမျိုးတတ်မယ်ဆိုတာ၄ငါးနဲ့ဆိုတော့ဒီကိုအချိန်ဒီလောက်အပိုင်းခြားတစ်ခုကိုကိုကရင်းနှီးညွှန်းနိုင်မှာဆိုလို့ရှိရင်ကအေးစေးစေးစိတ်ချမ်းသာတဲ့နေရာပါလိမ့်နေချင်တယ်ပေါ့အဲ့လိုမျိုးဟုတ်
ဆိုတော့အခုဒါဟိုမြန်မာပြည်မှာလည်းကျောင်းတက်ခဲ့တယ်။နောက်စင်ကာပူမှာလည်းကျောင်းတက်ခဲ့တယ်ပေါ့။အခုအမေရိကန်မှာလည်းလာပြီးတော့ပညာသင်ကြားနေတယ်ဆိုတော့ဟိုဒီလိုပညာသင်ကြားတဲ့ခါမှာဥမာအမေရိကန်ရဲ့ပညာရေးစနစ်ကဘာတွေကွာခြားလဲ။သူတို့ရဲ့သင်ပုံသင်နည်းတွေပေါ့လေ
။အော်သင်ပုံသင်နည်းကဟိုကွာတယ်ရှင်။ကွာတယ်ဆိုတော့ဆော်လန်ပြားမှာလည်းတမျိုးသင်တယ်။ဒီဒီရောက်တော့လည်းညီမတမျိုးပြန်ပြီးတော့သင်တဲ့စနစ်ကတော့ဟိုတက်မတူလိုက်တက်မတူလိုက်တော့နည်းနည်းတော့ကွာတယ်။အာဆရာတွေသင်တဲ့ပုံစံသူတို့ရဲ့စတက်စတိုင်လည်းမတူဘူးပေါ့နော်အာညီမစိတ်ထဲမှာတော့မြန်မာနိုင်ငံမှာညီမဟိုဟာဖာမစီလို့ညီမတလားလောက်တက်လိုက်ပြီးဟိုဒီစင်ကာပူမသွားခင်ပါလေစင်ကာပူမသွားခင်မှာဖာမစီတက်လိုက်တော့သင်တဲ့ဟာနဲ့နောက်အဲစင်ကာပူရောက်တဲ့ဟာနဲ့မှလည်းကွာသွားတယ်ခြေခံဟာလေးတွေကဆိုဆရာမအရှိမဒီဟာကဒီလိုဖြစ်သွားတယ်ဒီအင်္ဂလိပ်ကရင်နဲ့တိတ်ချာဘာမှတိတ်မရှင်းပြရဘူးဘာမှတိတ်မရှင်းပြရဘူးလေအဲ့လိုပဲဟိုဒါကဒါဖြစ်သွားတယ်ဆိုတော့နောက်ကဒီအင်္ဂလိပ်စကားလုံးကဘာလဲဆိုတာကိုလည်းဟို dictionary လိုက်ကြည့်နေရမှာပုံစံဖြစ်တာပေါ့နော် dictionary ကြည့်ရတယ်တချို့ dictionary ရပါတယ်တချို့ဟာကြီးကြတယ်မပါဘူးဆိုတာရှိတယ်အော်ဟောအဲ့ဒါမျိုးကြာနေဘာပြောနေမှန်းတော့မသိဘူးပေါ့နော်အဲ့လိုပဲအချိန်တန်လို့ရှိရင်အကုန်လုံးကတော့ဟိုစာအဲ့လိုမျိုးဒီကနေဒီကနေဒီကြီးကြက်ပြီးဖြေရင်တော့အောင်ဝမ်းမယ်ဆိုတဲ့ဟာနဲ့ပဲအဲ့လိုပဲအောင်ဝမ်းကြမှာလေဟိုစင်ကာပူရောက်တဲ့ခါကျတော့မှဩဒီစာဒီစာကိုပဲစင်ကာပူမှာပြန်သင်တာသူတို့ကအချိန်ယူပြီးသေးတဲ့ခါကျတော့ဟိုရှင်းပြပါလားဆိုတဲ့ဟာအဲ့တော့သိရတယ်ပေါ့နော်ဟောဒါကြတော့အကောင်းလိုက်တာဆိုပြီးတော့ခါဖြစ်ပြန်ဖြစ်ပြီးတော့အစင်ကာပူကနေပြီးတော့ဟိုဒီဖလော်ရန်ဖီယာရောက်တော့မှာဆက်ရောက်ပြန်တဲ့ခါကျတော့လည်းငါကတစ်ခါပြောင်းသွားပြန်စာတင်နဲ့ဟိုလောက်ကြမတူဘောနော်သိရတဲ့စာရဲ့ဟိုဝင်ကမတူဘူး၄-၅စာလောက်တော့ပိုกว่า
သုဒ္ဓဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုကိုအောင်အောင်ကစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ရပါမယ်ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်
The Royal Swedish Academy of Sciences has today decided to award the 2019 Nobel Prize in Physics with one half to James Peebles.
Sweden Darwin သိပ္ပံက2019ခုနှစ်အတွက်ယူပဗေဒနိုဘယ်ဆုကိုစကြဝဠာအဆိုင်ရာ theory ကိုဖော်ထုတ်ခဲ့တဲ့ James Peebles ကိုတဝက်ပေးပြီးကျန်တဝက်ကတော့မြေကမ္ဘာတည်ရှိရာနေစကြဝဠာကိုတခြားစကြဝဠာတွေကပတ်နေရဲဆိုတာတွေ့ရှိခဲ့တဲ့မီရှာမီယိုနဲ့ဒီဒီအေကွီလိုတို့ကိုပြေဖို့ဆုံးဖြတ်ခဲ့တယ
်2019အောက်တိုဘာ10ရက်နေ့ကဆွီဒင်တော်ဝင်သိပ္ပံအထွေထွေတွင်မှုပမောခဂိုရန်ဟန်ဆန်ကကြေညာသွားတာပါသူတို့သုံးကိုဘာကြောင့်ယူပဗေဒနိုဘယ်ဆုပေးတယ်ဆိုတာကိုယူပဗေဒပညာရှင်ဒေါက်တာပရိသာတင်ကပြောပြပေးမှာပါ
ဆက်ကြဝဠာကြီးရဲ့အစဘယ်တော့ဆက်ကြဝဠာကြီးဖြစ်လာလို့ဘယ်လိုပြောင်းလဲဆိုတာကို theory အရတစ်ချက်တတ်နိုင်ခဲ့တဲ့ဒီ American နိုင်ငံ Princeton University အသက်85နှစ်ကျော်ပြီဖြစ်တဲ့ပမောက္ခ people အရပါတယ်။ Now သူနဲ့အတူပဲဒီနေဆက်ကြဝဠာအပြင်မှာသက်ရှိသရွားများရှိနိုင်တယ်ရှိတယ်လို့မပြောသေးပါဘူးရှိနိုင်တယ်အကြောင်းကိုတနည်းတစ်လမ်းနဲ့တိုင်းခဲ့တဲ့ဆွစ်ဇာလန်နိုင်ငံ Geneva တက္ကသိုလ်ပမောက္ခ mission Mayo နဲ့ပမောက္ခ degree ကုလို့ဟုတ်ရကြပါတယ်
ပမောက္ခ James Peebles ကိုဘာကြောင့်ဆုပေးဖို့ရွေးခဲ့တာပါလဲ
ကျွန်တော်တို့ Big Bang တို့တင်စားပြီးခေါ်တဲ့ဆက်ကြဝဠာရဲ့အစမှာပောက်ခွဲမှုကြီးအကြီးတစ်ခုလွန်ခဲ့တဲ့နှစ်တန်ပေါင်း14တောင်မှစဖြစ်ခဲ့တယ်ဆိုပြီးတော့ update ထုတ်ခဲ့ပါတယ်အချိန်မှာအပူချိန်က centigrade အားဖြင့် 5,000 ကျော်အထက်မှာရှိတဲ့အတွက်အမှုမျိုးအနေနဲ့ဆက်ကြဝဠာကြီးထဲမှာမရှိသေးတဲ့အချိန်မှာအဲ့ဒီအချိန်မှာပရမအမှုမျိုးခေါ်တဲ့ proton တို့ electron တို့အဲ့ဒီအပုံတွေပဲရှိပါတယ်။နောက်အဲ့၄သိန်းလောက်အကြာမှာပေါ့နော်။သူတို့တွက်ကြည့်လိုက်တဲ့အခါကျအပူချိန်9000ကနေပြီးတော့အပူချိန်3000လောက်ရောက်လာတဲ့အဲ့ချိန်ကျတော့ proton နဲ့ electron တွေပေါင်းပြီးတော့ hydrogen ဆိုတဲ့အပေါ်ဆုံးအမှုမျိုးစဖြစ်တယ်။အဲ့ဒီဖြစ်တဲ့အချိန်ကိုပြန်ပေါင်းထုတ်တဲ့အချိန်ပေါ့နော် recombination error လို့ခေါ်တာ။ အဲ့မှာ proton နဲ့ electron တွေပေါင်းတာတဲ့အတွက်ဒီ energy balance ကိုတွက်လိုက်တဲ့အခါကျလို့ရှိရင် mass balance energy balance ကိုတွက်လိုက်တဲ့အခါကျလို့ရှိရင်ရောင်ကြီးထွက်လာတယ်အဲ့ဒီရောင်ကြီးအပြင်အလင်းရောင်ပေါ့ဗျာဒါပေမဲ့အလင်းရောင် microwave flying နဲ့ထွက်တဲ့အရောင်ဖြစ်ပါတယ်ဒီရောင်ကြီးကစက်ကြဝလာအနှံ့မှာတရေညီတဲ့ဖြစ်မယ်ဖြစ်နေရမယ်ဒီရောင်ကြီးရှိတဲ့အတွက်ဒီရောင်ကြီးမတိုင်ခင်ကပေါ့ဒီပေါင်းစည်းမှုရဲ့ Big Bang ကြီးဖြစ်ခဲ့တယ်ဒီ radiation ကို cosmic background radiation ပေါ့နော်အဲ့ဒါ 3 degree Kelvin radiation လို့ခေါ်ပါတယ်ဒါအဲ့ဒီဟာရှိရမယ်ရှိနိုင်တယ်ဆိုတဲ့ဟာကိုလွန်ခဲ့တဲ့အနှစ်50 60လောက်ကသူဟောဂိန်းထုတ်ခဲ့တာပါအဲ့ဟောဂိန်းထုတ်တဲ့လူတွေအများကြီးတဲမှာသူလည်းတယောက်အပါဝင်ဖြစ်တဲ့အတွက်သူ့ကို Nobel Prize ဒီနှစ်ထဲမှာပေးတာဖြစ်ပါတယ်
cosmic background radiation ရှိတယ်ဆိုတာကိုတိုင်းတာနိုင်ရတာပ
ါစက်တာဝလာထဲမှာဒီ cosmic background radiation ပေါ့နော် 3 degree kelvin radiation အဲ microwave flying ရရှိရမယ်အဲ့တော့ဘယ်နေရာမှာတိုင်းတိုင်းစက်တာဝလာထဲမှာကြိုက်တဲ့နေရာမှာတိုင်းဒီရောင်ကြီး flying ပေါ့နော် microwave flying ရဒီတသမတ်တည်းရှိရမယ်ဆိုတာကို Hawking ထုတ်ခဲ့ပြီးတော့1988ခုနှစ်လောက်ကြာမှာအဲ Penzias နဲ့ Wilson ဆိုတဲ့အဲ AT&T Bell Lab ပေါ့နော် New Jersey မှာရှိတဲ့ American Telegraph and Telecommunication မှာအလုပ်လုပ်ခဲ့သူတေသပညာရှင်နှစ်ယောက်ကတိုင်းပြီးတွေ့တာသူတို့က microwave antenna ပေါ့နော် microwave တိုင်းတဲ့ဟာတခုသူတို့ဆင်နေတဲ့အချိန်မှာဒီအနောက်ကနေပြီးတော့ဒီအဲ့ဒီ line ကအမြဲတမ်းပေါ်ထောက်လို့မရအဲ့တော့သူတို့တိုင်းနဲ့ set တွေကိုအကုန်လုံးပိတ်ခေါင်းမုံးကခူတွေလုတ်တဲ့အတန်လားဆိုပြီးတော့ခူတွေရဲ့အတိုက်တွေကိုဖဲဒါပဲအမြဲတမ်းပြန်တွေ့ရင်နောက်ဆုံးကြတော့မှအဲ့ဒါပါလဲဆိုတော့ professor Peebles တို့ Hawking ထုတ်ခဲ့တဲ့ဟာနဲ့အကိုက်ကိုသွားဖြစ်တဲ့ကဲဆိုတော့1988ခုနှစ်မှာအဲ့ဒီပေါ့နော် CNB Cosmic Background Radiation ကိုစတာပြီးတော့တွေ့တဲ့လူတွေတိုင်းခဲ့တဲ့လူတွေဆိုပြီးတော့သူတို့လည်း Nobel Prize ကိုရခဲ့ပါတယ်
။ဘမခဘီဘုတ်ဆက်တွေးဆခြင်းနဲ့တွေ့ချက်မှုတွေကလည်းစကြဝဠာဘယ်လိုစဖြစ်တယ်ဆိုတာကိုနားလည်လာတယ်လို့တွေ့ရှိချက်အသစ်တွေလည်းမရေမတွက်နိုင်အောင်ရှိလာခဲ့တာပါ။1995ခုနှစ်မှာတော့ဆွီဒင်ကယူပဗေဒပညာရှင်နှစ်ဦးဖြစ်တဲ့ Michel Mayor နဲ့ Didier Queloz တို့ကနောက်ဆက်ကြဝလာတွေရှိနေတယ်ဆိုတာကိုတွေ့ရှိခဲ့တာပါဒီလိုတွေ့ရှိမှုကဒီမြေကမ္ဘာလိုသက်ရှိတွေတခြားနေရာမှာရှိနေသေးတယ်လားဆိုတာကိုရှာဖွေဖို့အတွက်လမ်းစာရလာစေပါတယ်
ကျွန်တော်တို့ကမ္ဘာပေါ်မှာသက်ရှိသရဝါတွေရှိတယ်လို့ဒီနေဆက်ကြဝလာမဟုတ်ပဲအနန္တဆက်ကြဝလာကြီးတွေမှာကောသက်ရှိတွေမရှိနိုင်ဘူးလားဆိုတဲ့ဟာကိုတိုင်းပုတ်လွန်ခဲ့တဲ့အနှစ်20အစိတ်လောက်ကသူစာကြီးစူးစမ်းခဲ့ပါတယ်ဖြစ်ဖို့များတာဒီနေကိုဖတ်နေတဲ့ဂျိုးလေးရှိလို့ဆိုရင်တက်ရှိသရဝါတွေရှိဖို့လမ်းစာရှိတယ်ဆိုတဲ့ဟာကိုအခြေခံပြီးတော့သူတို့တိုင်းပါတယ်တိုင်းပုံတိုင်းနေရအခုထိလည်းဒီလိုပဲတိုင်းပါတယ်အဲ့ဒါကို exoplanet measurement လို့ခေါ်ပါတယ်အဲ့ဒါပါလဲဆိုလို့ရှိရင်ဥပမာဒီကနေကျွန်တော်တို့ရဲ့ Milky Way လို့ခေါ်တဲ့နှစ်ကုပ်ကိုတန်းကြီးထဲမှာရှိတဲ့ကြဲပေါ့နော်အလင်းနှစ်ပေါင်းတန်ပေါင်း50လောက်နေရာမှာစိတ်ရလာတဲ့ရောင်ကြီးလှန်တိုက်လိုက်တဲ့အခါကျလို့ရှင်ကျွန်တော်တို့နေဆက်ကြဝလာလို့နေကိုပတ်နေတဲ့ဂျွေတာရှိလို့ရှိလို့ရှင်အဲ့ဒီကြေကိုလှမ်းကြည့်နေတဲ့အချိန်မှာတစ်ချိန်မှာအဲ့ဒီအလင်းရောင်ကပိတ်သွားတယ်နော်ဟုတ်နှိမ်သွားတယ်ပြီးတဲ့အခါကျတော့ပြန်လင်းလာတယ်ပြန်လင်းလာလိုက်ပိတ်သွားလိုက်တာလေးက6လတခါတစ်နှစ်တခါ4နှစ်တခါဖြစ်လို့ရှင်ဒါနေဆက်ကြဝလာပုံစံမျိုးအဲ့ဒီနေရာမှာရှိပြီရှိလို့ရှိရင်ကဘာပေါ်မှာရှိတဲ့လူတွေလိုပဲအရှိတရွာတွေရှိနိုင်တယ်ဆိုတဲ့ဟာကိုသူတို့စာပြီးတော့တိုင်းခဲ့ပါတယ်အခုအချိန်မှာဆိုလို့ရှိရင်ဆက်ကြဝလာမှာတရှိတရွာတွေရှိမရှိနဲ့ဒီ exoplanet တွေရှိမရှိကိုတိုင်းခဲ့တဲ့ဟာပေါင်းဒီလိုနေဆက်ကြဝလာလို့ဂျူတွေပတ်နေတဲ့ဟာပေါင်း4000ကျော်ကိုတိုင်းနိုင်ခဲ့ပါပြီ
ကဘာကြီးစပြီးဖြစ်တည်လာချိန်မှာတရှိတရွာတွေပါပါလာတာတော့မဟုတ်ပါဘူး
လွန်ခဲ့တဲ့နှစ်တန်းထောင်ပေါင်း 14,000 လောက်ကပေါင်းအကွဲမှုကြီးဖြစ်ပြီးလွန်ခဲ့တဲ့နှစ်တန်းပေါင်း 9,000 လောက်ကမှဆက်ကြဝလာစဖြစ်ပါတယ်။နေနဲ့ဒီဂျူတွေပတ်တဲ့ဆက်ကြဝလာဖြစ်ပြီးနှစ်တန်းပေါင်း 900 လောက်ကမှတရှိတရွာတွေကဘာပေါ်မှာစပေါ်လာတယ်လို့ပြောပါတယ်။အဲ့ဒါကြောင့်ဘယ်အချိန်လောက်ကများရှိခဲ့လဲဆိုတာတေချာလက်တွေ့တိုင်းကြည့်တဲ့အခါကျတော့ဒီ Greenland ဆိုလို့ရှိရင်နှစ်တန်းပေါင်း 4,000 ကကာဗွန်တွေပိတ်ပြီးစွာစုနေတဲ့ကြောက်တွေကိုတွေ့ခဲ့တာဒါပထမဦးဆုံးစပြီးတော့ဒီတက်ရှိသရွာဖြစ်နိုင်တယ်ဆိုတဲ့ဟာကိုမှတ်တမ်းတင်ထားတာရှိပါတယ်အဲ့တော့အခု Nobel ဆုရတဲ့သုတေသနပညာရှင်တွေကတော့တက်ရှိသရွာများကမ္ဘာအပြင်မှာတခြားဆက်ကြဝဠာများရှိမလားဒီဆက်ကြဝဠာကြီးကဘယ်ကစခဲ့လဲဆိုတဲ့ဟာကိုစူးစမ်းတဲ့လူတွေကိုဂုဏ်ပြုတဲ့အနေနဲ့ Nobel ဆုပေးတာဖြစ်ပါတယ်
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရွက်ပါမယ်။
ထောက်ခင်မျိုးသက်စီစဉ်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။
မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမရုံမြင့်တန်ကြားလိုက်မှကြည့်ရှုနိုင်ပါပြီ။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။ဒီနေ့ပါနေ့မှာဘုဒ္ဓပညာပေးနဲ့ရတဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေ၊ဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါတယ်။ဒီအစီအစဉ်တွေကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါတယ်။VOA စီစဉ်နေတဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါသေးရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။ VOA မြန်မာပိုင်းရဲ့တောက်ကြညာချမ်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အစီအစဉ်ဒီမကြခင်အဆုံးသတ်တော်မှာမို့အခုကြံနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကတလဲကြီးညာပေးပါအောင်ရှင်။
2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုအီသီယိုးပီးယားဝန်ကြီးချုပ်အက်ဘီအာမက်အာလီရရှိသွားပါတယ်။အိနီးချင်းအရီထရီးယားနိုင်ငံနဲ့ငြိမ်းချမ်းရေးရအောင်လို့သူအားထုတ်ဆောင်ရွက်မှုတွေအတွက်ရွေးချယ်လိုက်တာလို့နော်ဝေဂျင်နိုဘယ်ကော်မတီဥက္ကဋ္ဌကစုကြေညာချိန်မှာပြောကြားပါတယ်။ဝန်ကြီးချုပ်အာမက်အာလီရဲ့ငြိမ်းချမ်းရေးအောင်မြင်အောင်အားထုတ်မှုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေကြောင့်သူ့ကိုစုပေးဖို့ဆုံးဖြတ်ခဲ့တာလို့ပြောကြားသွားခဲ့ပါတယ်။အခုလို့သူ့ကိုရွေးချယ်လိုက်တဲ့အပေါ်မှာကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူတဲရက်စ်ကကြိုဆိုခဲ့ပြီးအာဖရိကတိုက်တလွှားမျောလင်းချက်တွေပိုပြီးခိုင်မာလာတဲ့အကြောင်းရင်းတစ်ခုကဝန်ကြီးချုပ်အာမက်ကြောင့်ဖြစ်တယ်လို့ကြေညာချက်ထဲမှာထုတ်ပြန်ခဲ့ပါတယ်။တူရကီနိုင်ငံအနေနဲ့ဆီးရီးယားနိုင်ငံရှေ့မြောက်ပိုင်းမှာထိုးစစ်ဆင်နေတာတွေကိုထိန်းသိမ်းသိမ်းသိမ်းလှုပ်ဆောင်ဖို့အတွက်နေတိုးအဖွဲ့ကတိုက်တွန်းလိုက်ပါတယ်။ဆီးရီးယားကကားတိုက်ခိုက်ရေးသမားတွေနဲ့ပတ်သက်ပြီးတူရကီရဲ့လုံခြုံရေးအရာစိုးရိမ်မှုကိုသူ့အနေနဲ့လက်ခံကြောင်းဒါပေမဲ့တူရကီရဲ့ထိုးစစ်တွေကအဲဆက်သွေးကြွားရဲ့အပေါ်စီးရအောင်မြင်မှုရထားတာကိုထိခိုက်လာနိုင်တယ်လို့နေတိုးအဖွဲ့အတွင်းမှူးချုပ်ယန်စတိုလန်ဘတ်ကသတိပေးပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အပေါ်တရားစွဲတင်မတင်စုံစမ်းနေတဲ့အောက်လွှတ်တော်ကော်မတီ၃ခုမှလွှတ်တော်အမတ်တွေရဲ့အမေးကိုယူကရိန်းဆိုင်ရာတပ်အမတ်ဟောင်းမရီဂျာဗနိုဗစ်ဒီကနေ့ဖြေကြားနေပါတယ်။ထရမ့်အစိုးရရဲ့မူဝါဒတွေအပေါ်ထောက်ခံခြင်းမရှိတဲ့အတွက်လို့ဆိုပြီးတော့သူ့ကိုမေလာတုန်းကယူကရိန်းတပ်အမတ်တာဝန်ကနေပြန်ခေါ်ခဲ့တာပါ။သမ္မတထရမ့်ရဲ့ယူကရိန်းသမ္မတဗလိုဒိုမီယာဇလန်စကီတို့ဇူလိုင်25ရက်နေ့တုန်းကဖုန်းဆက်သွယ်ပြောကြားမှုနဲ့ပတ်သက်လို့အောက်လွှတ်တော်အမတ်တွေစုံစမ်းနေတဲ့ကိစ္စမှာသူကအဓိကသက်တည်တယောက်ဖြစ်ပါတယ်။ဒုသမ္မတဟောင်းဂျိုးဘိုင်ဒန်တို့တာအဖအပေါ်ယူကရိန်းကစုံစမ်းဖို့သမ္မတထရမ့်တောင်းဆိုတဲ့ကိစ္စနဲ့ပတ်သက်လို့သမ္မတရဲ့ပုဂ္ဂိုလ်ရေးရှင်နေရူဒီဂျူနီလီယာနဲ့အပြင်စုံစမ်းနိုင်ဖို့ကြိုးစားတဲ့တခြားသူတွေနဲ့တပ်အမတ်ကြီးဂျာဗနိုဗစ်တို့ဆက်သွယ်ပြောကြားမှုအသေးစိတ်ကိုလွှတ်တော်စုံစမ်းရေးမှုတွေကတည်ကျင်နေကြတာဖြစ်ပါတယ်ရှင်။
သတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ Nelson Loves ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါ။ဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ပြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
Welcome to the